Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေဘုံကကင်းဝေးကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်။ VOA အမေရိကန်တန်ရဲ့2021ခုနှစ်ဇွန်လ23ရက်ဗူဒူးညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတရက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ့်ပါဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလိုက်မီတာ190 kHz 905တို့ကနေဖမ်းယူနိုင်တယ်လို့ VOA website burmese.vnews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတရိုက်နားဆင်နိုင်ပါတယ်။ဒီညစီစဉ်မှာနောက်ဆုံးရထိတ်တန့်သတင်းတွေနဲ့အတူသတင်းလွှာတွေထဲမှာရန်ကုန်လှိုင်မြို့နယ်ကစစ်တပ်သတင်းဘေးလို့ဆွဆွဲခံရသူတဦးတနက်နဲ့ပြစ်တက်ခံရပြီးတဲ့နောက်အခြေအနေဘယ်လိုရှိပါသလဲ။ကျွန်တော
်ပြောဖို့ချက်တော့ကျွန်တော်လမ်းနေရပြီးမှာမှာရောရှာလာရရှိကျွန်တော်ဒီစာမေးလိုက်တော့အခု5ရက်လို့ပြောတာအကြီးအကျယ်ပါသွားကြတယ
်။အဖန်စီရှိတဲ့အကြောင်းဒေသခံတူပြောသွားတာနဲ့အတူအပြည့်စုံသိရပါမယ်။မန္တလေးငဇုံမြို့ကရဲကင်းစခန်းတစ်ခုကို PDF တွေဝင်တိုက်ခဲ့တာမင်းတပ်မှမြို့မြို့ဖွားတွေနဲ့စစ်တပ်အကြဆွေးနွေးညှိနှိုင်းပြီးဒေသခံတွေသွာလာနေထိုင်ရေးသဘောတူညီချက်တွေရခဲ့တာဒေါ်စန်းစုကြည်ရန်ကုန်မှာရင်ဆိုင်နေရတဲ့အမှုကိုနေပြည်တော်မှာရွှေ့ပြီးတော့စီရေးကိစ္စဒီကနေ့နှစ်ဖက်ရှောင်လဲချက်ပြီးခဲ့ကြတာဒါရှုမျိုးမှာကိုဗစ်ရောဂါကူးစက်မှုဘယ်အခြေအနေရောက်နေတယ်လဲဆိုတာနဲ့ထိုင်းမှာခီးသွွားလုပ်ငန်းပြန်လည်အသက်သွင်းမှုကြိုးစားနေတဲ့အကြောင်းလေးတွေ့ပြပါမယ်။သတင်းပတ်စေကဏ္ဍတွေကတော့လူလူနဲ့ကျန်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ကတွေ့ပြပါမယ်ခင်ဗျာ
။ရုရှားနိုင်ငံကိုရောက်နေတဲ့မြမစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူနဲ့အင်္ဂါနေ့မှာမော်စကိုမြို့တော်မှာတွေ့ဆုံပါတယ်။ရုရှားအနေနဲ့မြန်မာနိုင်ငံနဲ့စီရီဆက်ဆံမှုပုံမခိုင်မာအကောင်အောင်လုပ်သွားဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးကမြန်မာစစ်ကောင်းဆောင်ကိုပြောဆိုခဲ့တဲ့အကြောင်းရုရှား RIA သတင်းကဖော်ပြပါရယ်နှစ်ဖက်အပြန်အလှန်နားလည်မှုလေးစားယုံကြည်မှုတွေအပေါ်အခြေခံပြီးတော့နှစ်နိုင်ငံဆက်ဆံရေးပုံမခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာပါလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကပြောဆိုခဲ့ပါရယ်မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအင်္ဂါနေ့ကစတင်ကျင်းပတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညှိနှိုင်းခံကိုတက်ရောက်ဖို့တနင်္ဂနွေနေ့ကလေးကမော်စကိုမြို့တော်မှာရောက်ရှိနေတာပါ။ခီးစဉ်အတွင်းရုရှားလုံခြုံရေးကောင်စီအတွင်းရင်းမှူးနီကိုလိုင်ပက်ထရူရှက်ဖ်နဲ့လည်းတီးတန့်တွေ့ဆုံပြီးတော့နိုင်ငံစစ်ဘက်ရဲရပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးတာရှိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့တော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကပြောဆိုခဲ့တဲ့အကြောင်းရုရှား Interfax သတင်းဌာနကရေးပါတယ်ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံတကာမျက်နှာစာမှာအစင်တစိုက်ကာကွယ်ရပ်တည်ပေးလာတဲ့နိုင်ငံတကူဖြစ်ပြီးစစ်လက်နက်ပစ္စည်းရောင်းချပေးနေတဲ့အထက်နိုင်ငံတကူလည်းဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်တာတွေအဆက်မပြတ်ပေါ်ပေါက်နေချိန်မှာစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးပိုင်းကလူတွေကိုပြစ်မှတ်ထားလောက်ကျန်တပ်ဖြတ်တာတွေလည်းရှိနေပါတယ်ဒီကနေ့မနက်ပိုင်းမှာပဲမြောက်ရီမျိုးရက်ွက်အုပ်ချုပ်ရေးတာဝန်ရှိသူတယောက်တနက်နဲ့ပြစ်ခံရပြီးတော့တိတ်ဆုံသွားပါလေ။ရန်ကုန်လှိုင်မြို့နယ်မှာလည်းစစ်ကောင်စီတရေမေးအဖြစ်ဆွဆွဲခံရတဲ့အမျိုးသားတယောက်တနက်ပြစ်ခံရပြီးတိတ်ဆုံသွားပါလေ။မေလလောက်ကစပြီးတော့စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေတည်င်းပေအဖြစ်ဆွဆွဲခံရသူတွေနိုင်ငံအနှံ့တပ်ဖြတ်ခံရတာတွေစစ်တိုက်ဆူသလိုကြားလာနေရပါတယ်။ NLD နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်အခြားပါတီဝင်တချို့လည်းလှုပ်ကြံခံရတာတွေရှိပါတယ်။ဘသူလက်ချက်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံရေးအရာဒီလိုမတိမငြိမ်ဖြစ်နေချင်းစစ်ကောင်စီတပ်တွေကအကြမ်းဖက်ဖမ်းဆီးနှိမ်နင်းနေတဲ့ကြားကစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေလဲနိုင်ငံဒေသတချို့မှာကြိုကြားပေါ်ပေါက်နေစေပါ။အာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ရောဂါကူးစက်ခံရသူတွေတိုးလာနေတဲ့အတွက်ဆန္ဒပြသူတွေကလည်းနှာခေါင်းစည်းသက်သာအချင်းချင်းလက်ဆဲရည်တွေမျှဝေတာမျိုးလိုကိုဗစ်ကာကွယ်ရေးနှိမ့်လန်းတွေနဲ့ဆန္ဒထုတ်ပေါ်လာကြပါတယ်။ရန်ကုန်မန္တလေးမုံရွာပောင်မြင်းကျန်မုံရင်ရင်းမာပင်ဆလင်ကြီးတစဲမြို့တွေမှာစစ်အာဏာရှင်ဆန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြတာတွေလည်းဆက်ရှိနေပါတယ်။မြန်မာနိုင်ငံမှာအင်္ဂါနေ့တရက်ထဲကိုဗစ် -19 ပိုးကွခွင့်ရသူ630ကျော်ရှိတယ်လို့မြန်မာအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပိုးစစ်ဆေးမှုပေါင်း 6,000 နီးပါးလောက်ခဲ့ပြီးတော့တိတ်ဆုံးသူက2ဦးရှိတယ်လို့ဂျွန်လ22ရက်ည8:00 နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်။ရန်ကုန်နဲ့နေပြည်တော်မှာရှိတဲ့တက်မတော်ဆေးရုံကဓာတ်ခွဲနှမုံနာတွေနဲ့ပုတ်ကလေးကဆေးရုံနဲ့ဓာတ်ခွဲခန်းတွေမှာလည်းပိုးတွေ့သူတွေရှိနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ရောဂါပိုးကူးခံရသူတွေနေစဉ်လိုတိုးလာနေတာပါ။တချို့မြို့တွေမှာလူအစုလိုက်ပိုးကူးခံရတာတွေလည်းရှိနေပါတယ်။ကူးစက်များမျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေလည်းမြန်မာနိုင်ငံမှာတွေ့နေရပြီဖြစ်တဲ့အတွက်ကျန်းမာရေးဌာနရဲ့ကာယရောဂါဆရာအကြံပြုချက်တွေကိုအလေးအနက်ထားလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ ဒီလိုအခြေအနေတွေကြောင့်ပိုကူဆက်မှုမြင့်တက်နေတဲ့စကိုင်းတိုင်းနဲ့ချင်းပြည်နယ်တွေကမြို့နယ်တချို့အပါအဝင်ဘီဂိုတိုင်းနဲ့ကလက်ပရန်းနဲ့ဖြူမြို့နယ်တို့မှာလည်းမလိုအပ်ပဲနဲ့အိမ်ပြန်မထွက်ဖို့ stay at home ကာယောဂါဆိုင်ရာကန့်သတ်ချက်တွေကိုစစ်ကောင်စီကထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့လက်ရှိချိန်ထိကိုဗစ်ပိုးစစ်ဆေးမှုပေါင်း 26,800 ကျော်မှာပိုးတွေ့အတည်ပြုလူနာက 3,000 ခွဲဝန်းကျင်နဲ့ပြန်လည်တက်တာပြန်ကွင်းသွားသူ 3,300 ကျော်ရှိပြီးသေဆုံးသူစုစုပေါင်းကတော့3,200ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ကိုဗစ် -19 ရောဂါပိုးကူခံရသူ2,000ကျော်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့တရက်ထဲပိုးကူသူက1,000ခွဲကျော်နဲ့သေဆုံးသူက300ကျော်ရှိတဲ့အကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ပိုးကူဆက်မှုမြင့်တက်နေတဲ့မြို့တော်ဂျကာတာမှာဒီသတင်းမှအတွင်လူသေအလောင်းထုတ်ဖို့14နာရီလောက်စောင့်ဆိုင်ကြပါတယ်။တခါထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူက52ယောက်အထိစံချိန်နဲ့တိုးလာပြီးတနေ့ထဲကူးစက်သူပေါင်းကတော့3,000ကျော်ရှိတဲ့အကြောင်းထိုင်းကျမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မနေ့အင်္ဂါနေ့ကလည်းကိုဗစ် -19 ကြောင့်လူ35ယောက်သေဆုံးခဲ့ပြီးဒီထဲမှာမြန်မာနဲ့လာအိုစ်နိုင်ငံကတဦးစီပါဝင်တယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာရေပောင်120အတွင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်ပြီးတော့နိုင်ငံတကာခီးတော်ဧည့်သည်တွေပြန်လည်ခံမှုအစိုးရကပြင်ဆင်နေတဲ့အချိန်မှာပဲပြည်နယ်ဆက်ကုမှာကိုဗစ်အသီးပြုလူနာအရေးအတွက်တိုးလာနေတာပါ။ဒီအချိန်မှာပဲအိုလံပစ်အားကစားပွဲကျင်းပတော့မယ့်ဂျပန်နိုင်ငံမှာတော့ကန်ဆာမဲစနစ်နဲ့အားကစားပွဲတစ်ခုစီမှာပြည်ရင်းကပွဲကြည့်သူ1,000စီခွင့်ပြုမယ်ဆိုပေမဲ့ကိုဗစ်ကာယောဂါအခြေအနေပေါ်မူတည်ပြီးတော့အပြောင်းအလဲလုပ်မယ်လို့တိုကျိုအိုလံပစ်အားကစားပွဲကော်မတီကကြေညာပါတယ်ပွဲကြည့်ခွင့်ရသူတွေအနေနဲ့အဟိအားပေးတာမျိုးမလုပ်ဖို့ပွဲကြည့်ပြည်သားနဲ့အင်ကိုတန်းပြန်ဖို့ဆိုတဲ့စီကံတွေလည်းသတ်မှတ်ထားပါတယ်လိုက်နာမှုမရှိရင်တော့ပွဲကြည့်ခွင့်ရမှာမဟုတ်ဘူးလို့လည်းပြောပါတယ်2019ခုနှစ်နောက်ပိုင်းတရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါပိုးကိုကာကွယ်ဆေးရအကြီးအကျယ်ထိုးပြီးတော့ထိန်းချုပ်ဖို့ကြိုးစားလာကြချိန်မှာကာယောဂါကလွန်မြောက်စပြုတ်လာတဲ့နိုင်ငံတွေလည်းရှိသလိုပဲတကြော့ပြန်ပိုးကူးဆစ်လာတာကြောင့်ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားတဲ့နိုင်ငံတွေလည်းရှိနေပါသေးတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာလိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဘုံနည်းညပိုင်း VOA American တန်ရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာလီဗျားအရေးညီလာခံတပ်ဖွဲ့ဥရောပကိုရောက်နေပါပြီ။နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာမနေ့တုန်းကဂျာမနီနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဒီနေ့မှာတော့လီဗျားရဲ့အနာဂတ်တည်ငြိမ်ရေးအတွက်ဘာလင်မှာဆွေးနွေးမယ့်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ဒီညီလာခံကိုဂျာမနီနဲ့ကုလသမဂ္ဂတို့ဥဆောင်ကျင်းပပေးတာဖြစ်ပြီးလီဗျားကတိုက်ခိုက်နေမှုတွေကိုရေရှည်ရပ်တန့်နိုင်ရေးအတွက်အရင်ကြိုးပမ်းခဲ့မှုပေါ်အခြေခံပြီးတင်ငိမ့်တဲ့အစိုးရဖြစ်ပေါ်လာရေးဆက်ကြိုးပမ်းကြဖို့ပြင်ဆင်နေကြတာပါအခုဆွေးနွေးပွဲကနေဖွဲ့စည်းအုပ်ချုပ်ပုံနဲ့မဲပေးမှုဆိုင်ရာဥပဒေအခြေခံတွေပေါ်ဆောင်ရေးပါဝင်ဒီဇင်ဘာလမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်လိုအပ်တာတွေဆက်လုပ်နိုင်ဖို့အချိန်ရလာစေနိုင်တယ်လို့လစ်ဗျားဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ်ရစ်ချတ်နော်လန်ကဆိုပါတယ်ကြားပြင်လစ်ဗျားကိုရောက်နေတဲ့နိုင်ငံခြားတပ်ခိုက်ရေးသမားတွေပြန်ထွက်ခွာဖို့ကိစ္စကိုလည်းအဓိကထားဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်ထူးတန်နော်လန်ကတနင်္လာနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်တော့2011ခုနှစ်တုန်းကနေတူးကြောထောက်နောက်ခံပေးခဲ့တဲ့လှုပ်ရှားမှုတွင်လီဗျားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့မော်မန်ဂရာဖီကိုဖျောက်ချခဲ့ပြီးကြတဲ့ကလီဗျားမှာနိုင်ငံမတည်ငြိမ်မှုတွေဆက်တိုက်ဖြစ်လာနေတာပါခင်ဗျ။အီရန်နိုင်ငံနဲ့ဆက်ဆက်နေတဲ့အင်တာနက် website အများကြီးကိုသတင်းမှားဖြန့်ဝေနေတာကြောင့်ဖျောက်ချလိုက်ပြီလို့ American တရားရေးဌာနကကြေညာလိုက်ပါတယ်။ American နဲ့ Iran နှစ်နိုင်ငံကြား2015ခုနှစ်အီရန်နျူကလ িয়ার စာချုပ်ပြန်အသက်သွင်းနိုင်ရေးနဲ့ပြင်းထန်မှုတွေမြင့်လာနေချိန်မှာအခုလိုပြင်းထန်တဲ့နေနည်းမှုမနေ့ကပဲဖြစ်လာခဲ့တာပါသတင်းမှားတွေထုတ်ပြန်ပြီး2020အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ဆွတ်ခဲ့တဲ့ Islamic Radio နဲ့ Television Union တို့အသုံးပြုနေတဲ့ website 33ခုနဲ့ Qatar Hasbola KH ကစီမံလဲပတ်နေတဲ့ website 3ခုကိုပိတ်ပင်လိုက်တယ်လို့အမေရိကန်တရားရုံးကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကို VOA ကမှတ်ချက်ပေးဖို့မေးမြန်းရပါတော့ချက်ချင်းတုံ့ပြန်ချက်မရသေးပါဘူး။အခုအီရန်သတင်း website တွေကိုအမေရိကန်ကုမ္ပဏီတွေရဲ့အင်တာနက်နေရာတွေကနေတဆင့်ထုတ်လွှင့်တာဖြစ်ပေမဲ့အမေရိကန်ရဲ့တက်ခတ်ပိတ်ဆို့မှုအောက်မှာလိုအပ်တဲ့ license လျှောက်ထားမှုတွေမလုပ်ဘဲအီရန်ဘက်ကသုံးစွဲခဲ့တာလို့လည်းအမေရိကန်တရားရုံးကဆိုပါတယ်။ အခုရုတ်တရက်အပိတ်ခံလိုက်ရတဲ့ website တွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ Iran Soya by Press TV ရုပ်သံအစီအစဉ်အရပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ LLM နဲ့ဂျီမီနိုင်ငံကဟူတီတပုံတွေရဲ့ El Masia ဂျိုတုရုပ်သံသတင်းအစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျ။ကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့ပြည်ထိုင်နိုင်ငံခြားရေးဝန်ကြီး Dominic Raab အနေနဲ့မြန်မာအရေးထက်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နိုင်ငံခြားရေးဝန်ကြီး Raab အနေနဲ့လာမယ့်နှစ်အာဆီယံဥက္ကဋ္ဌဖြစ်လာမယ့်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆမ်ခေါ်နဲ့ဒီနေ့တွေ့ဆုံပြီးမှ internet twitter ကနေအခုလိုပြောလိုက်တာပါ။ဥရောပသမဂ္ဂကနေပြည်ထိုင်နိုင်ငံခွဲထွက်ပြီးနောက်အာဆီယံ8000ရှာနိုင်ငံတွေနဲ့စီးပွားကုန်သွယ်ရေးတိုးမြှင့်မှုကဏ္ဍတွေအတွက်ကြိုးပမ်းတဲ့အနေနဲ့အနှစ်30အတွင်းကမ္ဘောဒီးယားကိုပထမဆုံးသွားရောက်တဲ့ပြည်ထိုင်နိုင်ငံခြားရေးဝန်ကြီးရဲ့အခုကြေညာဖြစ်လာတာပါ။ရှင်းနှစ်အာဆီယံလက်ချောက်ဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံတာဝန်ယူမှာဖြစ်တာကြောင့်အာဆီယံရဲ့ဆွေးနွေးဖက်နိုင်ငံအဆင့်ရရှိနိုင်ငံခြားရေးဝန်ကြီးရပ်အနေနဲ့ကြိုးပမ်းသွားမယ်လို့လည်းပြည်ထိုင်နိုင်ငံခြားရေးဝန်ကြီးရုံးကသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လည်းအာဆီယံအနေနဲ့ပိုပြတ်ပြတ်သားသားကြားဝင်ရည်တည်ရေးဝန်ကြီးရပ်တိုက်တွန်းသွားမယ်လို့လည်းသံဃာရီယံသတင်းစာမှာဒီနေ့ဆွေးနွေးပွဲမတိုင်ခင်ဖော်ပြခဲ့ပါတယ်။ဝန်ကြီးရပ်ဟာကမ္ဘောဒီးယားနိုင်ငံသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးနဲ့လည်းတွေ့ဆုံပြီးလူ့အခွင့်အရေးနဲ့ COVID-19 ကိစ္စအပါအဝင်ဦးစားပေးမှုတွေဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားသဘာဝပတ်ဝန်းကျင်ဝန်ကြီးဌာနပြောခွင့်ရကအင်တာနက် Twitter ကနေပြောခဲ့ပါသေးတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းတက်ကြွလှုပ်ရှားသူ၃ဦးဖမ်းခံရတဲ့ကိစ္စကိုဆွေးနွေးဖို့လူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုနေချိန်မှာအခုလိုတွေ့ဆုံခဲ့တာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ကိုဗစ်ကူးစက်တဲ့အရာရှိတယောက်နဲ့တွေ့မိခဲ့ပြီးတဲ့နောက်လူတွေနဲ့မတွေ့ဘဲတရားခွင်နေရတာကြောင့်ဝန်ကြီးရပ်အနေနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျ။ဟောင်ကောင်မှာတရုတ်ပြည်မကြီးဆိုရချမှတ်ခဲ့တဲ့မျိုးသားလုံခြုံရေးဥပဒေနဲ့တရားစွဲခံချရတဲ့အသက်24နှစ်အရွယ်မျိုးသားချောင်ရင်ကစ်ကိုဒီနေ့ပထမဆုံးအကြိမ်ရုံးထုတ်လိုက်ပါတယ်။ဒီဥပဒေပြဋ္ဌာန်းခဲ့တဲ့တစ်နှစ်နီးပါးကာလအတွင်းဟောင်ကောင်ဒီမိုကရေစီရေးတက်ကြွလို့ရှာသူတချို့ဒီဥပဒေနဲ့တရားစွဲခံရတာရှိခဲ့ပေမဲ့အခုလိုရုံးထုတ်စစ်ဆေးတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပြီးသူ့မှာအပြစ်မရှိကြောင်းဒီနေ့ထွက်ဆိုခဲ့ပါတယ်။စပိုမူအောင်ကြံကြောင်ကစ်ထားသူရဲ့မော်တော်ဆိုင်ကယ်မှာဟောင်ကောင်လွမြောက်ရေးတော်လှန်ရေးစာသားပါအလံလွှင့်ခဲ့တာကခွဲထွက်ရေးလှုံ့ဆော်တာအကြမ်းဖက်လှုပ်ရှားတာလို့စွပ်စွဲပြီးအမျိုးသားလုံခြုံရေးဥပဒေနဲ့တရားစွဲခံခဲ့ရတာပါဒီစာသားက2019ခုနှစ်ထဲတရုတ်ဆိုရစန့်ကြီးရေးလှုပ်ရှားမှုတွေနဲ့နာမည်ကြီးတဲ့ကြီးကြော်တန်းတောင်းဆိုချက်ဖြစ်ပြီးနောက်ပိုင်းမှာမှအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းလာခဲ့တာပါအခုဥပဒေပြဋ္ဌာန်းပြီးနောက်တစ်နေ့ဇူလိုင်တရက်နေ့မှာရဲတပ်ဖွဲ့အစုဝေးတွေကိုထောင်ရုံကစ်ကဆိုင်ကယ်နဲ့မောင်းဝင်လာခဲ့တဲ့အတွက်အဲ့ဒီအချိန်တည်းကဖန်စီချင်းချခံထားရပြီးအာမခံလည်းမရခဲ့ပါဘူးသူကပုံမှန်တမတ်တမတ်ကြားတဲ့တရားသူကြီးတွေနဲ့မဟုတ်ပဲအစိုးရလိုချခံထားတဲ့တရားသူကြီးတုံးနဲ့စစ်တာကဟောင်ကောင်ရဲ့လွတ်လပ်တဲ့တရားရေးမဏ္ဍပ်ကိုဖျက်ဆီးလိုက်တာလို့လည်းဝေဖန်သူတွေကဆိုပါတယ်ခင
်နောက်ဆုံးရသတင်းတွေကိုနားလောက်နဲ့ကိုဝင်းမင်းတို့ပြောပြသွားတာပါတဲ့ဘက်ဆင်ကနော်ဒီမတိုင်ခင်သတင်းပေးပို့ချက်တွေထုတ်လွှင့်ပါမယ်အရင်ဆုံးတော့တပ်ဖြတ်ဖမ်းဆီးတဲ့ဖြစ်ရပ်တွေကိုကြည့်ရအောင်ပါရန်ကုန်မှာစစ်ကောင်စီသတင်းပေးအဖြစ်ဆွဆွဲခံရသူတူဦးနဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီကခန့်ထားတဲ့ယာယီမှုတူတို့ဒီကနေ့ပြစ်တက်ခံရပါတယ်တစ်ဖက်မှာလည်း PDF ကာကွယ်ရေးအဖွဲ့တွေကိုအကူအညီပေးတဲ့သူတွေကိုစစ်တပ်ကဖမ်းဆီးတာတွေလည်းလုပ်နေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမုံကတော့ပြပါပါမယ်ခင်ဗျာ
ရန်ကုန်တိုင်းလှိုင်မြို့နယ်73ရပ်ကွက်တီရီမြိုင်ဆယ်လမ်းမှာနေထိုင်တဲ့စစ်ကောင်စီရဲ့တရင်ပေးလို့တန်ရာရှိခံထားရသူအာယုံဦးလက်ဖက်ရည်ဆိုင်ပိုင်ရှင်ဦးကျော်အေးဟာဒီကနေ့မနက်ပိုင်းတုန်းကပြစ်ခတ်ခံရလို့တေဆုံးခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီလုံခြုံရေးတပ်တွေဘက်ကရက်ွက်အတွင်မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လှိုင်မြို့ကန်တူဦးက VOA ကိုပြောပြပါတယ
်ဟောကျွန်တော်စိတ်ချင်တာဒါကြီးကဟောကျွန်တော်ပြည်သူတွေကလည်းလောက်တာလည်းဖြစ်စမှာရှင်ကကျွန်တော်စိတ်ချင်တာပူစောကြီးပေါ့ဗောနော်ပူစောကြီးဆိုတော့တော်တော်လေးတွေလုံးများပြီးပြန်လာဟောဒါကြောင့်လည်းကျွန်တော်ပုံမှားရိုက်နေတယ်အင်းရောမဆူဆူအောင်လုပ်နေကြလို့မျိုးပေါ့စစ်တပ်ဘက်ကနေပြောကြလို့ရှင်းပြီးတော့ပြည်သူကလုပ်တယ်ဆိုတဲ့ပုံမျိုးဟိုအထွေယူနေရတာကျွန်တော်လည်းမပြောတော့ဘူးနော်အာတို့ရောတို့လုပ်ပြီးတော့အခုအဲ့ဒီရက်ကွက်ထဲဝင်ပြီးတော့ဟိုလူတွေဆွဲခေါ်ရမယ်ဒါကမဖြစ်တင်ဘူးလို့ကျွန်တော်ထင်တယ်ဗျ
တီရီမြိုင်ဆယ်လမ်းမှာရှိတဲ့အိမ်တွေကိုတကားတွေရိုက်ဖွင့်ပြီးတော့စစ်ကောင်စီတပ်ဖက်ကရှာဖွေဖမ်းဆီးမှုတွေလုပ်တဲ့အတွက်အနည်းဆုံးလူ၅ဦးဖမ်းဆီးခံထားရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကခန့်ထားတဲ့အုပ်ချုပ်ရေးမှုပြစ်ခတ်တပ်ဖြတ်ခံရတဲ့အမှုကနေရာတော်တော်များများမှာနေစဉ်လိုလိုပေါ်ပေါက်လာနေပါတယ်။ရန်ကုန်တိုင်းတစ်ခုထဲမှာပဲစစ်အာဏာသိမ်းမှု9လနီးပါးအတွင်မှာအုပ်ချုပ်ရေးမှုအနည်းဆုံး9ဦးလောက်ဟာပြစ်ခတ်တိုက်ခိုက်ခံရလို့သိဆုံးခဲ့ပြီးဖြစ်ပါတယ်။ အလားတူကရင်ပြည်နယ်မြောင်းရီမြို့အမှတ်နှစ်ရပ်ကွက်ကစစ်ကောင်စီဘက်ကခန့်အပ်ထားတဲ့ယာအိမ်မှုဦးတန်းထေးဟာလည်းဇွန်လ23ရက်ဒီကနေ့မနေ့အစောပိုင်းတုန်းကတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးခဲ့တယ်လို့မြဝတီမြို့ကန်တူကပြောပြပါဗျ။အ
မနေ့ရက်ွက်ကျုံးကကြိုင်းဘူးပေါ့။တက်ရှင်အောင်အချက်ပြစ်ခတ်ရတော့အိမ်မှာပဲမှာသူတွန်းလောင်းနေတဲ့အချိန်ပေါ့။မနေ့အရင်ဆုံး6နာရီ15မိနစ်7မိနစ်လောက်ပြန်ပါတော့။စစ်ကောင်စီကိုအမြဲတမ်းလိုလိုတရင်ပေးပြီးတော့ဒီမှာအဲ့လိုမျိုးပေါ့ဟိုအကြောင်းသားတွေဖမ်းဆန်ရတဲ့ကိစ္စတွေမှာလည်းပေါဝင်ပုံကြီးတဲ့အမျိုးကဖြစ်နေတာပေါ့နော်။အဲ့အဲ့ကြတော့ကျွန်တော်ထင်တာဒီလိုမျိုးပဲဒီတလန်ပဲပေါ့ဗျာသူတို့ကျောင်းသားဆိုင်ကပြန်ကြည့်လို့ရှင်တလန်ပေါ့
မနက်အာယုံဦးဆုံးလောင်းနေတဲ့အချိန်မှာပဲအမီမတိလက်နက်ကိုင်းတူကဦးတန်းထေးရဲ့နေအိမ်မှာကားအမဲရောင်နဲ့လာပြီးတော့ပြစ်တက်သွားတယ်လို့ပြောပါတယ်ဝင်းပိုင်းနဲ့ရင်ဘတ်တွေမှာတနက်ထံရရခဲ့ပြီးတော့မြောက်ရီဆေးရုံကနေမော်လမြိုင်ဆေးရုံကိုပို့ဆောင်နေတဲ့အချိန်မှာပဲလမ်းမှာတေဆုံးသွားခဲ့တာပါတစ်ဖက်မှာတော့စစ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေကူညီတဲ့သူတွေကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးအရေးယူတာမျိုးတွေဇက်တိုက်ကြားနေရပါတယ်။မုံရွာမြို့အေးတာယာရက်ကွက်ကအငိမ့်စားចောင်းဆရာမိသားစုကိုလည်းစစ်ပေးဆောင်ပြည်သူတွေနဲ့ PDF တွေကိုကူညီပေးနေတယ်ဆိုတဲ့ဆွဆွချက်နဲ့အသက်6နှစ်အရွယ်ကလေးငယ်အပါအဝင်မိသားစုတစ်ခုလုံးကိုမိသားစုတစ်စုလုံးကိုဂျွန်လ12ရက်နေ့ကဖမ်းဆီးသွားတာပါသူတို့အပြင်တခြားလူငယ်3ဦးကိုလည်းဖမ်းဆီးသွားပါတယ်ဒီကနေ့မနက်မှာတော့6နှစ်အရွယ်ကလေးငယ်ကိုပြန်လွှတ်ပေးလိုက်ပေမဲ့ကြံတဲ့လူတွေကိုတော့နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ကကြီးနဲ့တရားစွဲဆိုထားတယ်လို့ဘုံရွာဒေသခံတဦးကပြောပြပါတယ
်ဒီဇလန်တရင်ပေးကြမလို့ဘုံလို့ဟိုသူတို့ဝင်စစ်တဲ့ခါမှာဒါ Twitter ပြီးတဲ့ခါမှာသူတို့ဒီစစ်ပေးဆောင်တွေကိုကူညီထောက်ပံ့မှုနဲ့အတွက်ပေါ့ဒီ905ကနဲ့ဆွဲသွားတယ်ဆိုဒီလိုပဲကျွန်တော်တို့တည်ထားရပြ
ဒါအပြင်မုံရွာမြို့အရှိတ်ချံကကြေးရွာတရွာကိုဒီကနေ့မှာစစ်ကောင်စီတပ်တွေဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီရှာဖွေဖမ်းဆီးမှုတွေမှာတော့တားအမိ3ဦးနဲ့လူငယ်2ဦးဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီရွာရဲ့သတင်းပေးဆိုသူတဦးလည်းပြစ်ခတ်ခံရလို့သိဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေမှာလက်နက်တွေရှိတယ်ဆိုတဲ့တန်တရားနဲ့လိုက်လံရှာဖွေဖမ်းဆီးနေတာကြောင့်ရွာသားတချို့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဆိုပါတယ်
။တော်လည်းထွက်ပြေးတဲ့အားတွေကိုသူတို့ကလိုက်ဖမ်းလာတယ်။ဒါပေမဲ့တော့ဟိုကျွန်တော်ဒီမှာဟိုလက်စစ်လက်တွေဒူးကြီးတွေပါညာတွေရှိတဲ့သူတွေကသူတို့ဘက်ကတန်မြာလာတော့မသိဘူးပေါ့ဗျ။အဲ့ဒါကြောင့်ကျွန်တော်တို့ဒီထွက်ပြေးတဲ့ဤသူတွေကိုလိုက်ဖမ်းတာသိကြတယ်။တာမီ3ယောက်နဲ့အဲကောင်ကလေးယောက်ျားလေးတယောက်နဲ့ဆိုကျွန်တော်တို့တော့တရင်ကြတာတော့၄ယောက်ဗျ။
ပကိုးမှာလဲဆရာနာရှင်စန့်ကျင်ဆန္ဒပြပွဲမှာပါဝင်ခဲ့ဘူးတဲ့မိသားစုကိုစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲဒေါက်တာတေစာစန်းရဲ့ဇာတိရွာဖြစ်တဲ့စကိုင်းတိုင်းဝက်လက်မြို့ကရွှေအိုးရကျေးရွာမှာစစ်ကောင်စီအင်အားအများအပြားနဲ့ဝင်ရောက်ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ပြစ်ခတ်မှုတွေအတွင်းမှာပြည်သူတဦးသေဆုံးပြီးတော့၅ဦးဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအဖမ်းဆီးအပြစ်ခတ်တွေရှိနေပေမဲ့လည်းနေရာတချို့မှာတော့ဆန္ဒပြမှုတွေကရှိနေကြသေးပါရန်ကုန်ပါဝင်မြို့တချို့မှာအာတင်းထားပါမန္တလေးရမင်းတို့နောက်မှာငါတို့ရှိတယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ဒီကနေ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့တောင်ကလာပါမြို့နယ်မှာလည်းလူငယ်တွေဥဆောင်နဲ့ပျောက်ကြားတပိတ်ဆင်နွှဲပါတယ်မနေ့တုန်းကပြစ်ခတ်မှုတွေရှိနေတဲ့မန္တလေးမြို့ရဲ့နေရာတချို့မှာလည်းဒီကနေ့ဆန္ဒပြတပိတ်မှောက်မှုတွေရှိနေသလိုမုံရွာကလေးပေါင်မြင်းကြံမိုးညင်းရင်မပင်ဆလင်းကြီးနဲ့ဒဇယ်မျိုးတွေမှာလဲဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေပါတယ်ရှင်
။တပြတ်မှုနဲ့အဖန်စီအချင်းတွေရန်ကုန်ကလာတဲ့တရင်ကိုမဆုမုံပြပြသွားတာပါ။မြင်းတက်မှာညှိနှိုင်းပြီးဘာတွေသဘောတူခဲ့ကြသလဲမကြခင်သိရပါမယ်။အခုဆက်ပြီးငဇုံကရေကင်းစကန်ကို PDF ကဝင်တိုက်ခဲ့တဲ့အကြောင်းပြောပြပါမယ်။မန္တလေးတိုင်းငဇုံမျိုးကရေကင်းစကန်တစ်ခုနဲ့ပဲခူးညောင်လေးပြည်မျိုးကရေကင်းစကန်တွေကိုတိုက်ခိုက်ခဲ့ပြီးရဲတပ်ဘုံဝင်တို့တေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ငဇွန်ရဲကင်းစခန်းတိုက်ခိုက်ခံရတယ်ဆိုတာအတည်ပြုပေမဲ့ညောင်လေးပင်အဝင်ကရဲကင်းတိုက်ခိုက်ခံရတယ်ဆိုတာကတော့မမှန်ကန်ဘူးလို့တုံ့ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြပါမယ
်မန္တလေးတိုင်းမြင်းချက်ခရိုင်ငဇွန်မြို့မင်းနေကုန်းရဲစခန်းကိုဇွန်လ20ရက်နေ့ညပိုင်းမှာအကြမ်းဖက်လက်နက်ကိုင်တွေကတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဘက်ကပြောဆိုပါတယ်ဒေသခံ PDF တပ်ဖွဲ့တစ်ခုဖြစ်တဲ့0ပြောက်ကြားတပ်ဖွဲ့ကတော့ငဇွန်မြို့ကမင်းနေကုန်းရဲစခန်းကိုသူတို့တက်ခိုက်ခဲ့တယ်လို့ဖော်ပြပြီးအဲ့ဒီတိုက်ပွဲမှာရဲတပ်ဖွဲ့ဝင်တွေဦးသေဆုံးတယ်လို့ပြောပါတယ
်။အော်ကျွန်တော်တို့မင်းညက10နာရီမှာပေါ့နော်10နာရီမှာငဇုံမြို့နယ်မင်းနေဝင်ရဲစခန်းကိုကျွန်တော်တို့ဝင်ရောက်တိုက်ခိုက်တာပါ။ကျွန်တော်10နာရီလောက်ကနေစပြီးအဲ့ဒီစခန်းပတ်ချာလေးမှာကျွန်တော်တို့ကင်းမုန်းနေဝင်လိုက်တယ်။ပြီးပြီးတော့ကျွန်တော်တို့ငြိမ်းတက်နေတယ်သူတို့ကအဲ့တော့ပေါက်စားပြီးတော့ဂီတာလေးတီးနေကြတယ်ဟိုဝင်ပြီးတော့ဟိုတိုက်ခိုက်လိုက်တာပါကမင်းညက10နာရီမှာတော့ရောက်ပြီ10နာရီမှာစတိုက်တာပါကကျွန်တော်တို့ပြစ်ထားတဲ့ပုံစံကနေရောက်တော့ဒီတော့ဒီမယ်လို့ကျွန်တော်ပြီးစပါတယ်ကျွန်တော်တို့ကမန္တလေးကိုတွားရောက်ကြည့်ဖို့ကျွန်တော်တို့စီစဉ်နေတဲ့အချိန်ပေါ့နော်ကျွန်တော်အဖွဲ့တွေကနေရာဆုံးမှာရှိကြတာ ဆိုတော့အဲ့လိုစီစဉ်နေတဲ့အချိန်မှာကျွန်တော်တို့ဒီကျဲဒီဘက်ပေါ်တော့ဒီစကမ်းမှုကလည်းအိုင်နာမနဲ့နာမည်ကြီးနေတာဟိုမူးတဲ့ကတနက်ကြီးဆော့တာတို့အရင်ကမှဟိုအလုပ်တာလုပ်နေဆိုတော့ကျွန်တော်တို့အဲ့မှာလည်းຢာလေးကိုတတိမှတ်မှတ်တာတတိချမ်းမိလိုက်တာအဲ့ဒါဒီစကမ်းကိုတော့ဒီဝယ်စော်လိုက်မယ်ဆိုပြီးတော့လက်ခုလက်ကနေကျွန်တော်တို့ဝယ်ပြီးတော့စော်ကြတာဗျာဟုတ်
ငါဆိုရဲစခဲတခိုက်ခံရတဲ့ဆိုတာကိုစစ်ကောင်စီပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုပေမဲ့ရဲတပ်ဖွဲ့ဝင်တွေဦးသေးဆုံးတာမဟုတ်ပဲတူးပဲသေဆုံးခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုပါတဲ့ပဲခူးတိုင်းညောင်လေးပင်ဝင်ကရဲစခဲတစ်ခုကိုပဲခူးပြည်သူ့ကာကွယ်ရေးတပ်ကဝင်တိုက်ပြီးစစ်သားနဲ့ရဲခုနှစ်ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ပေမဲ့ညောင်လေးပင်ဝင်ရဲစခဲတခိုက်ခံရတာမရှိသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေသေဆုံးတာမျိုးလည်းမရှိဘူးလို့စစ်ကောင်စီပြောခွင့်ရသူကသတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုတုံ့ပြန်ထားပါတယ်မနေ့ဂျွန်လ20ရက်နေ့မန္တလေးမြို့မှာတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမကွေးပဲခူးနဲ့ရန်ကုန်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကလက်တုံ့ပြန်သွားမယ်လို့ပူတွဲညင်ညာချက်ထုတ်ပြန်ပြီးနောက်မှာပဲအခုလိုတိုက်ခိုက်မှုသတင်းတွေထွက်ခဲ့တာပါဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေနဲ့ဂျမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ဂျွန်လ20ရက်နေ့အထိလုံခြုံရေးတပ်ဖွဲ့ဝင်60ကျော်သေဆုံးပြီးဒဏ်ရာရသူ400ဝန်းကျင်ရှိတယ်လို့မြန်မာစစ်ကောင်စီပြန်ကြားရေးဘက်ကထုတ်ပြန်ထားပါတယ
်ငဇွန်ရိုက်ကင်းစကန်တိုက်ခိုက်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုတင်ထိုက်ကပြောပြသွားတာပါဒေါ်ဆန်းစုကြည်ရန်ကုန်မှာရင်ဆိုင်နေရတဲ့အမှုနေပြည်တော်ရွှေ့ဖို့အလားအလာဘယ်လိုရှိသလဲဆိုတာမတိုင်ခင်မင်းတက်ဘက်ကအခြေအနေကြည့်အောင်ပါစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ပွားခဲ့တဲ့မင်းတက်မြို့နယ်မှာလက်ရှိဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတွေတွာလာရေးအဆင်ပြေဖို့စစ်ကောင်စီနဲ့မြို့မိမြို့ဖတွေဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်အဲ့ဒီအထက်မှာစစ်ဆောင်တွေအတွက်စားနပ်ရိက္ခာဒေဝီနဲ့လက်နက်ခရရမပါပဲလွတ်လပ်စွာတွာလာခွင့်ပြုမဲ့အချက်တွေလည်းပေါ်ဝင်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုကုဇော်ဝင်းလိုင်ကပြောပြပါမယ်
စစ်ကောင်စီတပ်နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF တို့အကြားတိုက်ပွဲပြင်းထန်ခဲ့တဲ့မင်းတပ်မြို့နယ်အတွင်းမှာဒေသခံတွေလွတ်လပ်စွာသွားလာရေးနဲ့စစ်ပေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာတည်ယူနိုင်ရေးဦးစားပေးပြီးမင်းတပ်မြို့မြို့မိမြို့ဖတွေနဲ့စစ်ကောင်စီအကြားဒီနေ့ဆွေးနွေးခဲ့ကြတယ်လို့မင်းတပ်မြို့မြို့မိမြို့ဖတဦးဖြစ်တဲ့ဦးထန်းနေကပြောပါတယ
်မြို့နယ်ထဲမှာလွတ်လွတ်လပ်လပ်ပေါ်တော့လက်နက်ခဲရမပါဘဲနဲ့သွားလာပြီးတော့မှမိမိရဲ့နေအိမ်ကိုပြန်လည်နေထိုင်ခွင့်ရှိတယ်သွားလာခွင့်ရှိတယ်တနင်္လာရီခတ်တဲ့ယူတဲ့အခါမှာလည်းခက်ခဲကြီးလေးမြို့ဖအနေနဲ့တစ်စင်ပြန်ပြောပါအကူအညီပေးဖို့ဆိုပြီးတော့ပါလက်တော်ပေါ့နော်အဲ့လိုမျိုးညှိနှိုင်းထားတာရှိပါအဲ့တော့အခက်ခဲရှိလို့ရှိရင်လူထုအားလုံးကိုမိတို့ကိုမဆိုကြောင်းမြို့ဖအနေနဲ့တစ်စင်ပြန်လည်ကူညီဖို့ဆိုပြီးတော့မှအဲ့တာဝန်ပေါ့နော်အဲ့တာဝန်တစ်ခုဖုံးနံပါတ်ပေးထားတာရှိပါတယ
်ဒီကနေ့ဆွေးနွေးကြတဲ့အထက်မှာမင်းတပ်မြို့နယ်အတွင်းလက်နက်ကင်ဆောင်စောင့်ကြည့်တာတွေမလုပ်ဖို့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုမချင်းချောက်ဖို့နဲ့ပြည်သူလူထုတွေကိုချင်းချောက်တာတွေမလုပ်ဖို့ပါရှိတဲ့ထုတ်ပြန်ချက်တစ်စောင်ဟာလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ကြီးညာချက်ပါအချက်တွေအတိုင်းစစ်ကောင်စီနဲ့မင်းတပ်မျိုးမျိုးမိမျိုးဖတွေဆွေးနွေးကြတာမှတ်မိမဲ့အသေးစိတ်မပြောနိုင်ဘူးလို့လည်းဦးထန်းနေကပြောပါတယ်။စစ်ကောင်စီတပ်တွေအနေနဲ့မင်းတပ်မျိုးနယ်အတွင်းသွာလာရေးခက်ခဲသူတွေစစ်ဆောင်သူတွေအတွက်ရိတ်ခါတည်ယူရေးတွေနဲ့ပတ်သက်ပြီးမင်းတပ်မျိုးမျိုးမိမျိုးဖတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပြီးလိုအပ်တာတွေကူညီပေးမယ်လို့လည်းဒီဆွေးနွေးပွဲမှာပါဝင်တဲ့ဘုံမှုအောင်ကိုကိုကပြောပါတယ်
တော်ဒီကတော့လာလာနိုင်ခက်ခဲကြည့်တာရှင်တော့ဖုံးဆက်လို့ရပါခင်ဗျာတခြားတီးကြသတင်းနဲ့လို့ဆိုရင်တော့ဟိုကျွန်တော်လည်းကြောပိုင်ခွင့်မရှိတဲ့အနေအထားရှိနေလို့ပါခင်ဗျာအမြေပြေမှာသွားတာလာတာခက်ခဲဖြစ်တဲ့ချိန်ကရင်ကျွန်တော်တက်နေမိနိုင်တဲ့ကိစ္စလေးရှိတဲ့ချိန်ကရင်ကျွန်တော်လည်းအလွယ်တကူဖုံးဆက်လို့ရအောင်ကျွန်တော်ဖုန်းနံပါတ်လေးတင်တော့ပါခင်ဗျာသတင်းအတိအကျတော့အဲ့လိုလေးထုတ်ပြန်ပါလိမ့်မယ်နော်
စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မြို့နယ်တစ်ခုလုံးနေပါဘေးလွတ်ရာကိုလက်ရှိအချိန်ထိထွက်ပြေးတင်းရှောင်နေရတယ်လို့မင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မြို့နယ်အတွင်းမှာရှိတဲ့စစ်ဆောင်တွေအတွက်အဓိကရိတ်ခါတဲ့ချင်းမကွေးနယ်စပ်လမ်းကြောင်းအားလုံးကိုစစ်ကောင်စီတပ်တွေကပိတ်ဆို့စစ်ဆေးမှုတွေလုပ်နေတာကြောင့်ရိတ်ခါတဲ့ယူရမှာအခက်အခဲရှိနေတယ်လို့လည်းမင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတက်ခိုက်တာတွေရပ်ဆိုင်နေတယ်ဆိုပေမဲ့တမျိုးလုံးနှိပါစစ်ပေးဆောင်နေရတယ်လို့သွာလာရေးအတွက်အခက်အခဲရှိတာကြောင့်စစ်ပေးဒုက္ခသည်တွေအတွက်စာနာရိတ်ခါဖူလုံရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကူညီပေးစေခြင်းတယ်လို့လည်းစစ်ဆောင်တဦးဖြစ်တဲ့ကိုဆီလ်ဗာနိုင်ကပြောပါတယ
်နိုင်ငံတကာဖွဲ့စည်းဖြစ်တဲ့ UN လိုဟာမျိုး ICRC ဟာလိုဟာမျိုးရောနော်တရားဝင်ဝင်လာပြီးမှလာကူညီပေးမယ်ဆိုတော့ကျွန်တော်တို့အဲ့ဒီပေါ့နော်ဒီအာမင်တာမျိုးနေမှာရှိတဲ့စစ်ပေးဆောင်တွေအဲ့လိုမျိုးအာတော်တော်လေးဟုတ်ကဲ့ဆောင်းတယ်နော်တော်တော်ဆင်ပြေလေလို့ကျွန်တော်ထင်ပါတယ
်ချင်းပြည်နယ်ထဲမှာဖြစ်နေတဲ့စီရေးပိပခတွေကြောင့်ပြည်သူ 9,000 ကျော်နေရစွန့်ခွာတင်းရှောင်နေရတယ်လို့ပြည်တွင်းဒုက္ခသည်အရေးကူညီပေးနေကြသူတွေကခံမှန်းထားပါတယ်သူတို့ယာယီခလုံးနေကြတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့စုံအဖြစ်သတ်မှတ်ပေးဖို့စစ်ဆောင်ကော်မတီကနှစ်ဖက်စလုံးကိုတောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့တွေရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေအရေးကူညီသူတွေကပြောပါတယ်ခင်ဗျာ
မင်းတပ်မှာနှစ်ဖက်ညှိနှိုင်းပြီးသဘောတူညီချက်တွေရခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကုစော်ဝင်းလိုင်ပြောပြသွားတာပါလာရှူကိုဗစ်ကူးစက်အခြေအနေမှာကြာခင်ပြောပြပါမယ်အ အခုဆက်ပြီးဒေါက်ဆန်းစုကြည်ရန်ကုန်ကအမှုနေပြီးတော့ရှေ့မဲ့လာလာကြည့်အောင်ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်39ငယ်နဲ့ရန်ကုန်မြို့မှာတရားစွဲထားတဲ့အမှုတွေနေပြီးတော့မှပြောင်းရွှေ့စစ်ဆေးမလားဆိုတာနဲ့ပတ်သက်ပြီးဒီကနေ့နှစ်ဖက်ရှောက်လက်ချက်ပြီးခဲ့တယ်လို့ရှေ့နေတွေကပြောပါတယ်ဒေါက်ဆန်းစုကြည်အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေဘက်ကတော့နေပြီးတော့ကိုပြောင်းဖို့လက်ခံထားပါတယ်ပြောင်းရွှေ့ခွင့်ရမရဆိုတာကိုတော့မကြခင်မှာနိုင်ငံတော်တရားလှုပ်တော်ချုပ်ကထုတ်ပြန်မယ်လို့ပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပါမယ်
ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးရှောင်းတာနာစီမှာတွေ့ရှိတဲ့ဆက်ရွက်စတဲ့တွေနဲ့ဆက်နွယ်ပြီးနိုင်ငံတော်အတိုင်းအမြပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်လွှတ်ချက်အဥပဒေပုံမှန်39ငယ်နဲ့ရန်ကုန်မြို့မှာအမှုဖွင့်တရားစွဲဆိုထားတာပါ။ဒါပေမဲ့ဒီအမှုကိုလွန်ခဲ့တဲ့လကတည်းကပြည်တော်စုတရားလွှတ်တော်ချုပ်ကယူသွားတဲ့အတွက်ဒီအမှုကိစ္စဘယ်လိုရှေ့ဆက်မလဲဆိုတာတိတိကျကျမသိနိုင်ဖြစ်နေတာပါ။ဒီကနေ့မှာတော့နေပြည်တော်မှာဒီအမှုကိုပြောင်းယူစစ်ဆေးမလားဆိုတာနဲ့ပတ်သက်လို့နှစ်ဖက်လျှောက်လဲချက်တွေကိုတင်ခဲ့တယ်လို့ရှင့်နေဦးကြည်ဝင်းက VA ကိုပြောပါတယ
်။ကိုလည်းဒေါ်ဆန်းမလာညွှန်လဲရအဒေါ်ဆန်းသူကြီးကိုစားပါလို့ကိုလျှောက်လဲချက်ပြီးတယ်။ဒါပြင်းလဲ။ဟိုကရှောင်းတန်လဲကရှင့်နေတယောက်လာတယ်။ရှင့်နေကျုပ်ဘက်ကကြကြဲမှုလည်းညံမှုတယောက်ကလာတယ်ပြောတယ်သူတို့ကစပြောတာပေါ့။ပြောတော့သူတို့ကတော့ယုံပြောင်းမှုပေါ့။အဲကိုတို့ကလည်းဒီပြောပြတာပေါ့နော်။ယုံပြောင်းတဲ့ကိစ္စတွေပြောပြတယ်ဥကျော်ဝင်းရှင်းနေရတော့မပြောင်းရင်ရန်ကုန်မှာပဲထားပါလို့ပြောတယ်။စိုးဝင်းနဲ့ဦးဆက်အောင်ကကိုယ်တိုင်ဆိုပြီးတော့ရောက်မလာကြဘူး။ပြီးရဲဆွဆွဲခံပြီးတော့တွားရင်လာရင်အရှင်ပြေဖို့အိစအဲ့ဒါဒီဘာဒီအလုံးတက်သေးတယ်လည်းပဲနေပြီးတော့မှဖြစ်တော့အဲ့ဒါကြောင့်အဲ့ဒါအရာဟိုအငယ်တို့ကတော့မကန့်ကွက်ဘူးပေါ့ကွယ်။ဒီနေ့လိုနှစ်ဖက်ကြားနာပြီးတော့ရင်တာမန်အမှုတွေမှာတရားလိုတော့ကျုပ်ကတော့တလကွယ်အလုံးစုံတလကွယ်အဲတခါတည်းကနှစ်လားတော့ဖြစ်တဲ့ဒါပါမှာအမှုရမှာလေ
နေပြည်တော်ပြောင်းမပြောင်းဆုံးဖြတ်ချက်ကိုတော့မကြခင်မှာနိုင်ငံတော်တရားလွတ်တော်ချုပ်ကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်တကယ်လို့နေပြည်တော်ပြောင်းရွှေ့ဖို့ဆုံးဖြတ်ရင်တော့ကနဦးနေပြည်တော်မှာရင်ဆိုင်နေရတဲ့အမှုတွေကိုစစ်ဆေးသလိုတီးတန့်တရားရုံးတစ်ခုပြုလုပ်ပြီးစစ်ဆေးနိုင်ပွဲရှိတယ်လို့ရှင်းနေတွေကယူဆထားပါတယ
်ရန်ကုန်မှာကအရှိပိုင်းခရိုင်မှာစွဲထားတာဆိုတော့ဒီအမှုကလည်းပဲခရိုင်မှာပဲစွဲရမယ့်အမှုဆိုရင်နေပြည်တော်ကျလည်းခရိုင်မဖြစ်ဘူး
ကနဦးနေပြည်တော်မှာဆွဲထားတဲ့အမှုတွေအတွက်ပြီးခဲ့တဲ့မတ်လတည်းကစပြီးစစ်ကောင်စီကစင်ထားတဲ့တီးတန့်တရားရုံးမှာဒေါက်ဆန်းစုကြည်ကိုလူကိုယ်တိုင်ရုံးထုတ်စစ်ဆေးတာတွေလုပ်နေတာပါဒေါက်ဆန်းစုကြည်ဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နိုင်ငံတော်လွှတ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ39ကငယ်ပို့ကုန်တွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွဲတို့အပြင်တဘာဝပြည်ရဲ့နေရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်းအမှုခုနှစ်မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါရဲ့ရှင်
။ဒေါက်ဆန်းစုကြည်ရန်ကုန်ကအမှုနေပြည်တော်ရွှေရီရှောက်လက်ချက်ပြီးခဲ့ကြတဲ့အကြောင်းရန်ကုန်ကလာတဲ့တရင်မှတ်ခင်ဖြူတွေပြောပြသွားတာပါ။မကြခင်မှာပဲတရင်ပတ်စင်ကဏ္ဍတွေနားဆင်ရပါမယ်။အခုတော့လာရှိုးကကိုဗစ်အခြေအနေပြောပြပါမယ်။ဒီထဲမှာကိုဗစ်ကရောဂါအစုလိုက်ကူးစက်မှုတွေကြောင့်ရောဂါထိန်းချုပ်နိုင်ရေးကျောင်းနဲ့ဈေးတွေကိုယာယီပိတ်ထားပေမဲ့ရောဂါကူးစက်တဲ့နေမျိုးတွေထပ်တိုးလာနေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာလည်းရောဂါတီးပြီးလူနာတိုးလာနေပြီးလူနာတွေနဲ့တန်မြတ်ရှိသူတွေကိုကြက်မရေးဆောင်ရှောက်မှုပေးရမှာလိုအပ်ချက်တွေရှိနေပါတယ်။လာရှုမြို့ကိုဗစ်အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းအပြည့်စုံအလေးမာကပြောပြပါမယ
်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာနှစ်ပတ်တာကာလအတွင်းကိုဗစ်တီးပြီးလူနာ209ဦးနဲ့သေဆုံးသူ9ဦးရှိခဲ့ပါတယ်။ဂျွန်လ22ရက်မနေ့ကတရက်ထဲမှာတင်တက်ခွဲတီးပြူလူနာ58ဦးရှိခဲ့ပါတယ်။လာရှိုးမှာအခုလာဆန်ပိုင်းကစပြီးမင်္ဂလာဆောင်တစ်ခုကနေယောဂကုသမှုတွေစခဲ့တယ်လို့လာရှိုးကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လုံအားပေးတို့က VOE ကိုပြောပါတယ်
။ဟိုတလုံးကကောခါပေါ့နော်။သူကအိန္ဒိယဘက်ကနေမင်္ဂလာဆောင်လာလိုက်ကြတယ်ပြီးတော့မကူးလိုက်တာ။အဲ့မင်္ဂလာဆောင်သွားတဲ့လူတွေအကုန်လုံးဆက်ဆက်ပြီးတော့ကူးကုန်မင်္ဂလာဆောင်ပွဲကနည်းနည်းကြီးကြီးကျယ်ကျယ်လေးလုပ်လိုက်တော့ဒါတခါတော့ဟိန္ဒီတို့ကဝိုင်းဝန်းကူညီကြတာဟုတ်ကူညီကြတဲ့အခါကျတော့ဆက်ဆက်မှုများတော့
မနေ့ကဒီပြူလူနာ58ဦးတည်းက15ဦးကိုလာရှုမျိုးပါစီတနေရာထဲမှာတင်ပို့တွေ့ခဲ့တာပါယောဂပြန်ပွားမှုကိုထိန်းချုပ်ဖို့အတွက်မျိုးပါစီကုံစိမ့်စီနဲ့ညာစည်းတန်းတို့ကိုဒီနေ့ကစပြီးရတရပတ်နှစ်ပတ်ကြာယာယီပိတ်ထားလိုက်ပါတယ်ယောဂကုသမှုတွေကနေရာအနှံ့ရှိလာနေလို့ပြည်သူတွေကြားမှာစိုးရိမ်မှုတွေရှိနေပေမဲ့တာဝန်ရှိသူတွေရဲ့ကိုဗစ်တိုက်ဖျက်ရေးစီမံခန့်ခွဲမှုတွေမှာအားနည်းချက်တွေရှိနေတယ်လို့ကုညီဆောင်ရွက်ပေးနေသူတူကပြောပါတယ်
။ရက်ွက်ထဲမှာဖြစ်တာလည်းများလာတော့လူရဲ့စိုးရိမ်ကုန်ကြတယ်။စိုးရိမ်ကုန်ကြတော့လက်ရှိအစိုးရအနေနဲ့ကျွန်တော်ထင်တာကစီမံပုတ်ကဲမှုအားနည်းတယ်ဆိုရင်ဟိုအရင်လက်ထက်ကလိုမျိုးပေါ့နော်ကျွန်တော်ကြေကြေပြန့်ပြန့်မလုပ်သေးနိုင်ဘူးလေ။ထိအောင်မှုမရှိဘူးစီမံခန့်ခွဲမှုနည်းနည်းလေးလိုနေလို့ထင်တာပဲ။မ မဆောဆောလူညာကျွန်တော်အနှံ့ပြောက်တယ်အနှံ့ပြောက်တယ်ကျွန်တော်မြင်းနဲ့အုပ်ချုပ်ရေးမှုကိုလည်းအကြောင်းကြားတယ်အဲကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့တခြားစေယုံကိုသွားလိုက်တယ်စေယုံကိုသွားပြီးတော့မှဆောင်ရွက်ပေးလိုက်ပေါ့အဲ့လိုပဲနန်းပြောတာလေဒါမှမဟုတ်သူတို့ဒီနန်းကြောင်းပေးရာတို့နောက်မြင်းနဲ့အုပ်ချုပ်ရေးမှုကလည်းဥမာမြို့ရက်ွက်ကြက်ကြီးအုပ်ချုပ်ရေးမှုတွေပေါ့လမ်းပြီးတော့မှဒီကိစ္စတွေကိုဘယ်လိုလေးဆောင်ရွက်ပါဆိုတဲ့plan လေးချပေးရမှာရှိတ
ယ်။မနေ့ကအတည်ပြုခဲ့တဲ့လာရှုံမျိုးကကိုဗစ်လူနာတွေနဲ့ home quarantine ဝင်နေသူအမျိုးသားတဦးကိုကိုကိုတက်သေးသွားတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။လာရှုံမျိုးမှာကိုဗစ်လူနာတွေကဆေးကုသမှုခံယူမှုလူသူတွေကိုပြည်သူဆေးရုံမှာအဆောင်အခွဲတည်တံ့ထားပြီးဘုံကြီးကျောင်းတစ်ခုမှာ quarantine center နဲ့တချို့ကတော့အိမ်မှာသာတည်ချထားတယ်လို့သိရပါတယ်။အာနာသိမီနောက်နိုင်ငံရေးအခြေအနေမငြိမ်မသက်ဖြစ်နေတဲ့ကြားမှာပဲကိုဗစ်တကြော့ပြန်ဖြစ်လာနေလို့ကုညီဆောင်ရွက်ပေးသူတွေအခက်တွေ့နေပါတယ်
။ဒီမှာတချို့အိမ်တွေဆိုလို့ရှိရင်သူကဟုတ်ကော်ရီတင်လုပ်လိုက်တယ်ဆိုလို့ရှိရင်အဲရက်ကွက်ကနေပြီးတော့သူ့ကိုဟုတ်ကော်ရီတင်ဒီတတ်မှတ်တဲ့စာတွေပဲလာတတ်မယ်ဒီအိမ်ကိုတော့ခတ်လိုက်တယ်အဲဥမာအချို့အိမ်ကတော့ယူထားပြီးယူထားပြီးဆိုရင်သူကကျွန်တော်ဥမာဒီမတင်လာတဲ့လူရောခေါ်သွားယူပေါ့ဒီကြံနေတဲ့မိသားစုကျတော့သူကဟိုကြိုတင်ပြင်ဆင်မှုဘာညာမရှိသားဘူးဆိုရင်စားဖို့ရခက်ပြီအဲ့လိုမျိုးသိစားတွေကိုဒီဆံရဌာနတွေကကျွန်တော်ဖြည့်ရှင်းပြရမရှိဘူးပေါ့
ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဇွန်လ22ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရကိုဗစ်အတည်ပြုလူနာသစ်630ဦးနဲ့သေဆုံးသူ2ဦးရှိခဲ့ပါတယ်အဲ့ဒီထဲမှာအတည်ပြုလူနာ82ဦးကိုတော့ရှမ်းပြည်နယ်အတွင်းကမြို့နယ်9ခုမှာအတည်ပြုနိုင်ခဲ့တာပ
ါလာရှုကိုဗစ်အခြေအနေရန်ကုန်ကလာတဲ့တဲ့ရင်အလိမ်မှပြောပြသွားတာပါအခုတခါထိုင်းမှာခီးသွွားလုပ်ငန်းပြန်လည်ပတ်နိုင်မှုဘာတွေလုပ်နေကြလဲဆိုတာကြည့်အောင်ပါကိုဗစ်ကပ်ဘေးကာလတွင်နိုင်ငံရဲ့ပြည်မောင်းငွေဝင်လန်းဖြစ်တဲ့ခီးသွွားလုပ်ငန်းပိတ်ထားရတဲ့ထိုင်းနိုင်ငံမှာတိတ်မကြတဲ့ကာလတွင်ခီးသွွားလုပ်ငန်းကိုအပြည့်ပြန်ပြီးတော့စတင်လည်ပတ်နိုင်မှုလုပ်နေပါပြီတိုင်းပြည်စီးပွားရေးအတွက်အကောင်အဆိုးတွက်ဆပြီးစွန့်စားလှုပ်ဆောင်မှုဆုံးဖြတ်ရတာပါလို့ထိုင်းဝန်ကြီးချုပ်ကဆိုပါတယ် Reuters သတင်းလောကတစ်ပုဒ်ကိုမအေးတန်တာကျော်ဆက်ပြီးပြောပြပါမယ်
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ဘေးကြောင့်ခီးသွွားလာမှုတွေတစ်နှစ်ကျော်ပိတ်ထားခဲ့ပြီးတဲ့နောက်အခုလာမယ့်ယန်120အတွင်းမှာနိုင်ငံသားခီးသွွားတွေကိုပြန်လက်ခံတော့မယ်လို့ဇွန်လအလယ်ကပဲဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာကကြေညာသွားခဲ့ပါတယ်။နိုင်ငံအတွက်တင်ချစ်ရဖို့တတ်မှတ်ထားတဲ့ကိုဗစ်ကာကွယ်ဆေး105သန်းခွဲလဲအဆင့်ပြေအောင်စီစဉ်ထားပြီးတော့နောက်ထပ်အတွက်ကိုဗစ်ကာကွယ်ဆေးတွေလည်းထပ်ပြီးဝယ်သွားမယ်လို့ဝန်ကြီးချုပ်ပရာယုတ်ကနိုင်ငံကိုရုံမြင့်တန်ကြားကမိန့်ခွန်းပြောကြားသွားခဲ့ပါတယ်
။ยืนยันการจัดหาโรงแรมในสัญญาจอง
กาเวซีริถัดပြီးတော့ရောက်အောင်လို့လှုပ်ထားပြီးပါပြီဒီနှစ်အတွက်ကာဝေစီအလုံး105သန်းခွဲပို့ပြီးဘူးจุတင်စာချုပ်လက်မှတ်ထိုးပြီးပါပြီ
ဇွန်လကနေစပြီးတော့တလကိုကာဝေစီပြည့်မြ10သန်းထိုးပေးဖို့စီစဉ်ထားကြောင်းလဲဝင်းကြီးချုပ်ပရာယုတ်ကပြောပါတယ်နိုင်ငံကအားထားနေရတဲ့ခီးသွွားလုပ်ငန်းကိုအပြည့်ပြန်ဖွင့်ဖို့ရည်ရွယ်ထားပြီးတော့နိုင်ငံသားကလာရောက်သူတွေအပါအဝင်ပြည်ဝင်ပြည်ပါခီးသွွားတွေကာဝေဆေးထိုးပြသူဖြစ်တယ်ဆိုရင်တည်တံ့ခွဲနေစရာမလိုတော့တဲ့အခြေအနေဖြစ်အောင်လို့ပြန်လုပ်ဖို့ဖြစ်ပါတယ်
။ဝန်ကြီးผมขอแจ้งทุกท่านทราบว่าผมตั้งเป้าเอาไว้ว่าประเทศไทย
ဒါကြောင့်မလို့ဒီနေ့ကရည်လို့ရှိရင်ရပောင်း120အတွင်းထိုင်းနိုင်ငံကိုအပြည့်အဝပြန်လည်ဖွင့်လှစ်နိုင်အောင်လို့ရည်မှန်းချက်ပန်းနိုင်တစ်ခုတတ်မှတ်လိုက်ချင်ပါတယ
်။ဒီလိုမျိုးနိုင်ငံခီးသွွားလုပ်ငန်းအပြည့်ပြန်ဖွင့်ကြောင်းကျညာဖို့နဲ့အစင်းသည့်ဖြစ်တဲ့ခီးသွွားဌာနတွေပို့ပြီးတော့မှမြင်မြန်ပြန်ဖွင့်မှုရည်ရွယ်ထားတယ်လို့လည်းဆိုပါရယ်။ထိုင်းနိုင်ငံမှာကနိုင်ငံတွင်းကိုဝင်ရောက်ဖို့တင်းကျပ်တဲ့လိုအပ်ချက်စီမင်းတွေနောက်ပြီးတော့တည်ထောင်ခွဲခြားထားမှုစီမင်းတွေကြောင့်နိုင်ငံမှာပိုကူးဆက်မှုကိုမကြမီလပိုင်းတွေအတွင်းတည်ထားထိန်းထားနိုင်ခဲ့တာပါ။ဒီလိုမျိုးကန့်သက်ချက်တွေကြောင့်နိုင်ငံကိုလာနေကြခီးသွွားဧည့်သည်2019ခုနှစ်မှာတန်40နီးပါးရှိနေရကနေပြီးတော့အများကြီးထိုးကျသွားခဲ့ပါရယ်။ထိုင်းနိုင်ငံရဲ့ခီးသွွားဒေသတွေထဲမှာဧည့်သည်တွေအကြဆုံးဖုခက်ကျွန်းမှာဒေသခံအများစုကိုကာကွယ်ဆေးထိုးပေးပြီးဖြစ်ပါတယ်။
ကိုจะเดินหน้าไปสู่เป้าหมายการเปิดประเทศภายใน120วันซึ่งเราจะเริ่มนําร่องที่จังหวัดภูเก็ตที่เตรียมผ่อนคลาย
ရပောင်း120ကျွန်းမှာနိုင်ငံကိုပြန်ဖွင့်လှမ်းမဲ့ရည်မှန်းချက်ပြည့်ဖို့အခုအရင်ဖုခက်ကျွန်းကိုပြန်ဆဖွင့်ကြည့်ပါမယ်
။အခုလဲလူတို့အနေနဲ့အမြန်ဆုံးကာကွယ်ဆေးထိုးကြဖို့ဝင်ကြီးချုပ်ပရာယုတ်ကတိုက်တွန်းပြီးတော့အစီအစဉ်ချထားတဲ့အချိန်စရာအတိုင်းကာကွယ်ဆေးတွေပို့ပေးနိုင်မှသာအခုလိုမျိုးပြန်ဖွင့်လုပ်ငန်းစဉ်တွေရည်မှန်းထားတဲ့အတိုင်းပြည့်မီနိုင်မယ်လို့ပြောကြားထားပါတယ်ရှင်
။ COVID-19 တန်တင်ထိုင်းနိုင်ငံမှာခီးသွွားလုပ်ငန်းပြန်လည်ပတ်ဖို့ကြိုးစားနေတဲ့အချိန်ကြီးမအေးတန်တာကျော်ပြောပြသွားတာပါ။အခုတော့သတင်းပတ်ဆင်ခန္ဓာတွေအလှည့်ကြပြီးမှုအရင်ဆုံးလူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်။မြန်မာနိုင်ငံမှာ COVID-19 တတိယလှမ်းကိုပြင်းပြထန်ထန်ကြုံတွေ့ကြဖို့အချိန်ကြီးရှိတာကြောင့်လူလူအနေနဲ့ကိုအောက်ကိုကိုပြီးတက်နေသမျှကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့ကြောင်းဒေါက်တာသန့်စောကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မြန်မ
နိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကိုခက်ဆစ်ဆဲတွေ့မြင်လာနေရပြီးကာကွယ်ကူတာမှုတွေထိထိရောက်ရောက်ကြိုတင်ပြင်ဆင်ထားတာမျိုးမရှိတော့တာကြောင့် COVID-19 တတိယလိုင်းရဲ့အတန်ကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားကြရဖို့ဦးတည်နေပြီဖြစ်ပါတယ်။မဝေးတော့တဲ့အချိန်မှာအစုလိုက်ပြုံလိုက်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်မှုရှိတာကြောင့်ပြည်သူလူထုအချင်းစီအနေနဲ့ကိုယ်အကူကိုပြီးကူးစက်မခံရအောင်ကြိုးစားကာကွယ်ထားကြဖို့အရေးကြီးတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဟိန်ထက်ကပြောပါတယ်
။ First wave, second wave, third wave ပေါ့နော်။ဟိုအဲအတွင်းရောင်းစောင်းနေပြီပြောကြတာပေါ့နော်အခုချိန်ထိဒါကဘာပေါ်မှာပေါ့နော်ဘယ်လောက်ရှိလဲဆိုတော့အမ်150ကျော်ကဒါ confirm ပေါ့နော် COVID-19 ကူးစက်ခံရတယ်လို့ WHO ကထုတ်ပြန်တယ်သေဆုံးတဲ့လူကတော့သူက38တန်းကျော်ပြီလို့လည်းပြောရဲနော်အဲကြတော့ဒီကျွန်တော်တို့နိုင်ငံအတွက်ကတော့ဒါစင်မကောင်းကြရပါနော်ဒီတိုင်းရေးပြည်မှာမနေမသက်ဖြစ်နေတဲ့အချိန်မှာဒီဟာပြန်ပြီးတော့တကြောပြန်လာတယ်အင်းကြီးနိုင်ငံတွေမှာပြန်ပြီးတော့ဒီဟာတွေပြန်လဲခေါင်းမော့လာတယ်ဆိုတော့ဟုတ်ကူနိုင်ငံလေးဒါဘယ်ချိန်လို့ဒါ crisis အနေနဲ့ဝင်လာမလဲပေါ့နော်ဒါကတော့စိုးရင်းစရာဟိုဒီစိုးရင်းစရာဆိုပေမဲ့လည်းတချို့နီလန်းလေးတွေကတော့ကျွန်တော်တို့ကဟိုကိုယ်တိုင်ရှောင်ကျင်မယ်လုဆောင်မယ်ဆိုလို့ချင်းဒီဟာကဟိုပြန့်နှံ့မှုတော့ကိုရှော့ချမယ်ပေါ့နော်
COVID-19 ရဲ့ရောဂါလက္ခဏာတွေကိုပြည်သူတိုင်းသိရှိနေဖို့လို့ပြီးတန်တရားဖြစ်ပွဲလက္ခဏာတွေတွေ့ရှိပြီးဆိုရင်သက်ဆိုင်ရာမြို့နယ်လိုက် telehealth တွေကိုဆွေးနွေးတိုင်ပင်ပြီးရှေ့ဆက်လုံဆောင်တင်တာကိုအကြံဉာဏ်ရယူတင်တယ်လို့သိရပါတယ်
။ဒီကတော့ COVID-19 ဖြစ်လာပြီဆိုရင်ဒီကတော့အဆက်မပြတ်ချောင်းဆိုးရာမျိုးလေးဖြစ်လာမယ်။မောပန်းလွယ်လာမယ်ပေါ့နော်။နည်းနည်းလေးနဲ့ဒီကတော့မောပန်းလာမယ်။နည်းနည်းလေးလှုပ်ရှားရမယ်။ဒါမောပန်းမယ်။ဖြားမယ်နော်။သင်ရအားလုံးသိတဲ့အနမ်းပြောက်တယ်၊ရတာပြောက်ပေါ့နော်။ဒီကိုလည်းမိသားဖြစ်တာတွေဖြစ်လာမယ်အဲ့လိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီ data အလိုက်ပေါ့နော်သက်ဆိုင်ရာမြို့နယ်ပေါ့နော်မြို့နယ်မှာရှိတဲ့ကျွန်တော်တို့အခု telehealth ပေါ့နော် tele ကျန်းမာပေါ့ဖုန်းနဲ့ကျန်းမာရေးဝန်ဆောင်ပေးတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးကနေပြီးတော့ကျန်းမာရေးဝန်ထမ်းတွေဦးနဲ့ကျွန်တော်တို့တိုင်ပင်ရမတိုင်ပင်မဲနဲ့စီးုံစီးကန်းကိုတိုက်ရိုက်သွားနေပါရဲ့တော့ကျွန်တော်တို့ကတက်နိုင်ရှောင်းကြရမဖြစ်လို့လဲဆိုတော့သူဒီကားနေစင်ပေါ့နော်ရောဂါပြန့်နှံ့မှုကိုပူပြီးအားပေးနိုင်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီအိမ်တိုင်းမှာပေါ့နော်ဒီတိုင်းမှာဒီလက်ဖြားအောက်ဆီဂျင်တိုင်းတဲ့ကိရိယာပေါ့နော် pass oximeter ပေါ့တာပေါ့နော်အဲ့ဒါရဲ့အပူချိန်တိုင်းတဲ့ကိရိယာ thermometer လေးတွေတော့စောင့်ထားဖို့လိုမှာပေါ့နော်အဓိကကိုဗစ်ရဲ့အဓိကအကြောက်ဆက်ကအကောင်းဆုံးကတော့အောက်ဆီဂျင်လိုထည့်ရထူးကြတော့အဲ့ဒါကျွန်တော်တို့ကဒီဟိုခုနလက်ဖြားအောက်ဆီဂျင်တိုင်းတဲ့ဟာပေါ့နော် pass oximeter နဲ့ကျွန်တော်တို့တိုင်းကြည့်ပေါ့နော်တိုင်းကြည့်လို့သူကတော့အကောင်းဆုံးကတော့ပြည့်ရအောင်ပေါ့နော်ပြည့်ရလုံးဝအောက်ဆီဂျင်မရှိတော့ဆိုဒါ0ပေါ့နော်ကျွန်တော်တို့ဒီမှာသတ်မှတ်ထားတာတော့92နဲ့ကျွန်တော်တို့ကဖြတ်ကြတယ်ပေါ့နော်92ရာခိုင်နှုန်းအထက်ပေါ့နော်92ရာခိုင်နှုန်းအထက်ရရဲဆိုလို့ရှိရင်ကတော့ကျွန်တော်ကကောင်းတယ်ပေါ့နော
် COVID-19 ကူးစက်ခံရပြီလို့တန်တရားရှိတဲ့အခါဆေးရုံစည်းကမ်းကိုချက်ချင်းသွားရောက်ပြသဖို့မလွယ်ကူသေးဘူးဆိုရင်မိမိအိမ်မှာတည်တံ့အခန်းတစ်ခုထားပြီးတီးခြားနေထိုင်တာမျိုးပြုလုပ်တင်တယ်လို့ဒေါက်တာဟိန်းထက်ကအကြံပေးပါတယ
်အရင်ကတော့ကျွန်တော်တို့ဒီစင်တာတွေရှိတယ်စင်တာတွေဆိုတာဒီ COVID ထိန်းချုပ်ရေးစင်တာပေါ့နော် COVID ထိန်းချုပ်ရေးစင်တာဒါမှမဟုတ်လူမှုအခြေပြုစင်တာပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့ကျွန်တော်နိုင်ငံအနေနဲ့ကအဲ့ဒီစင်တာတွေကဖိတ်သိမ်းသွားတာကဟိုလာလဲတော့ကြာပြီပေါ့နော်အခုဒီစစ်ကောင်စီဆိုရပြန်ဖွင့်ထားတဲ့ဘာတွေတော့ရှိတယ်ကောင်းကောင်းလည်းပတ်တလာမလဲပတ်လာလဲတိချာရတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါပေမဲ့အဓိကတော့ဟိုတိကျနေထိုင်မှုအတွက်ကတော့အဲ့လိုမျိုး data line တက်မှတ်ထားတဲ့ COVID ထိန်းချုပ်ရေးစင်တာမရှိခဲ့ရင်တော့မှာပေါ့နော်မိမိနေအိမ်ထဲမှာရှိတဲ့ပေါ့နော်တိကျအခန်းတစ်ခုမှာဒါကိုဟာကို self quarantine ပေါ့နော်ကိုဟာကိုတိကျနေခံပြုလို့မှာ
မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ကြရဖို့အခြေအနေရှိတာကြောင့်ပြည်သူလူထုအနေနဲ့ကိုအားကိုကိုပြီးတနိုင်သမျှကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါလူထုနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်အောင်ပါအာဏာသိမ်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းတဲ့မတင်စဉ်းစားမယ်လို့ပြောထားပါတယ်ဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခံမှန်းသိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါတကယ်ဖြစ်သိမ်းလာတဲ့အခါမြန်မာနိုင်ငံရဲ့အခင်းချင်းဘယ်လိုဖြစ်သွားနိုင်ပါသလဲမြန်မာရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ကျောက်တင်မောင်တန်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေတယ်ဆိုတာကြိုးစားပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအောက်ရာတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သိတိုးစမ်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖြစ်သိမ်းလိမ့်မယ်လို့ထင်တာဆရာ
ဖြစ်သိမ်းနိုင်ပါလေအဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ ချက်သိမ့်နေအခက်အခဲတွေအများကြီးကြုံရမယ်အဲတပ်မတော်တွေမှာရောပြည်ပင်းမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ချက်သိမ့်မဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုချက်သိမ့်နေထင်တယ်လို့အစိုးရတည်းကပြောထားပြီးပါပြီ
ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကံကွယ်ဆင်ရှင်မှုတွေကြုံလာလိမ့်မယ်ဆိုတက်တွင်းမှာရောကံကွယ်ဆင်ရှင်မှုတွေဖြစ်လာနိုင်ပါမလားဆရာအဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်ကဲ့အ
ာတက်တွင်းမှာအခြေနှက်တဲ့လူတွေရှိပါတယ်ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလောက်ရတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့90 2012 2015 ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLG ကိုမဲပေးခဲ့ပြီး23-25ရာခိုင်နှုန်းလောက်ကအချက်ခိုင်ခွန်ပြိုးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီတွေနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60အပေါင်း15တွက်85ရာခိုင်နှုန်းလောက်4ယောက်မှ3ယောက်လောက်ကတပ်လို့မိုးတော့မလို့လားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တပ်လို့သားတွေပုံတော့လည်းအဲတိကြပါတယ်။အဲဒီတော့တပ်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတဲ့တိုင်းကြီးကိုချစ်တဲ့သူတွေလည်းအများကြီးရှိပါတယ်။ပုံကံလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုဖျက်သိမ်းမယ်ဆိုတဲ့သူတို့ရဲ့ဥတီကြက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီးရောရှိလာနိုင်ပါမလားခင်ဗျာ
။ဒါကသူဆုံးဖြတ်ရမှာပေါ့နော်။အရေတော့ဟုတ်ချုပ်ရေးပေါ့။ဘုရုံမူကြီးအဲသားရွှေလက်ထက်ကတော့ NLD ကိုမဖျက်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖျက်သိမ်းမဲဆိုလို့ရှိရင်ပုံပြီးဆိုးွားတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစစ်ရဲ့အနေထားဟာဆိုပုံပြီးဆိုးသွားတယ်။ပြည်ရင်းညံ့ရေးအလားအလားအရန်နေသွားတယ်နိုင်ငံကဆက်ဆံရေးထိုးပြီးကြာသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကြာဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်တော့သူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်များတွက်နေကြလားစီ
မပြည်သူလူတို့ပေါ်မှာအခြေခံတဲ့အနာတည်နေရေးကတော့သူမရတော့သူကတင်းနဲ့တဲ့အကျန်းဖက်မှုပေါ်မှာအခြေခံတဲ့အနာတည်နေရေးကိုပဲသွားနေရတယ်အဲ့တော့ NLD ကိုဖျက်သိမ်းတယ်ဆိုတာကလည်းလူထုသဘောတရားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးနော်တင်နဲ့အာဏာနဲ့အကြမ်းဖက်မှုနဲ့အဲ့ဒီပုံမှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာဏာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါ့အပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတော့ခြေဖြတ်ပြစ်လိုက်တယ်ဘာကြောင့်လဲအဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်အယောင်ဆောင်ဒီလူလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါအဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်ခဏမှာရှိပါတယ်ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ပြစ်တာပ
ါမိကျန်ဒီမှာအဲ့တော့သူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အတိကကြောထောက်နှောက်ခံပြုထားတဲ့ပြည်ထောင်မျိုးပါတီကရောNLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်သူတို့အချင်းချင်းကြားထဲမှာဖြစ်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှာလည်းရှိခဲ့မသလပါတီပြီးသွားတယ်မျိုးသားကြီးပုံစံအဖွဲ့ချုပ်မဲရကလို့ညာတော့ပဲဒီတိုင်းမဲရ2017ဒီတိုင်းမဲရတယ်2015ဒီတိုင်းမဲရတယ်2020ဒီတိုင်းမဲရတမိုင်းနှစ်ကာလအရှိကြီးမှာပြတ်တာခဲ့ပြီဒါကိုမျက်ပယ်ပြုတာကမိုက်မဲတာကလွဲပြီးတက်တာဘာမှမချက်နိုင်
NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလူလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲ့ဒါဆရာအစားထိုးတဲ့ အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ကျ institute တစ်ခုအစ်စ်လည်းပေါ်ကြမလို့ဘာလို့ NLD ဆိုတာရှင်သူတွေရဲ့ရင်ထဲမှာရှိပြီးလားဖြစ်တဲ့တောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနိုင်တယ်အခွင့်အာဏာနဲ့ချိန်နေပြီးတာနဲ့ပြန်ပြီးပေါ်လာမှာပဲဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်မြေအောင်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြစ်ချင်းဖြစ်မယ်နော်အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ဖျက်ခဲတွေအများကြီးရှိလာနိုင်ရင်နော်။ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲတွေကိုကြိုတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲ။အမျိုးသားညီညွတ်ရေးကိုဘလို့ဆက်ထိန်မလဲ။ဥပမာအချင်းအဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရပ်ပဲအခွင့်အရေးတွေဥပဒေပြင်မှာဆက်လက်ဆောင်ရွက်မဲ့လူတွေရတယ်ကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား Implant ရလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီအကုန်လုံးကရန်သူမဟုတ်ဘူးကျွန်တော်တို့ရဲ့မဟာမိတ်တွေပဲဟုတ်ကြောင့်လေတိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုသက်သက်ဖွဲ့ထုတ်ထားတယ်တော့ ANC ကနေမှာကျွန်တော်ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်အားနည်းသွားတာကအဲ့ဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ဆန်တွေရဲ့အားရချက်အ
ဲ့တော့ NLD ဟာမြေအောက်ပုံစံဖြစ်သွားတယ်တနည်းအားဖြင့်လက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါန်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
လက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ်အဲ့ဒီကလက်နက်ကင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရ NLD ဟာအကြမ်းမဖက်လမ်းတွေကိုပဲဒေါန်ဆန်းစုကြည်ဆက်လက်ဆွဲကင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်တယ်။ဆက်လက်တိုင်သွားတဲ့လူနဲ့ပฏิပက္ခဖြစ်ရမလို့ဘူးဆရာ
။ဟုတ်ကဲ့မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲဆရာ။ဟုတ
်ဗျာ
။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်၊ UG ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကစိတ်တိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်ဘုလို့လက်နက်ကိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပာယ်မထပ်ဘူ
း။ဟုတ်ကဲ့။ဆိုတော့အဲ့ဒီစိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲရွေးကောက်ပွဲလဲဝင်ငွင်းရှိမှာမဟုတ်ဘူ
းဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ငွင်းရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်နေမန်ဒယ်လာတို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်အလုံးသမားသမဂ္ဂတွေလက်သမားသမဂ္ဂတွေသမဂ္ဂပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူးဥပဒေပြင်တိုက်ပွဲရှိမယ်ဥပဒေပါတိုက်ပွဲရှိမယ်လက်နက်ကိုင်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲချစ်ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာလက်နက်ကိုင်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာကိုယ်တည်းလမ်းစိမတူလို့ဆိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့လိုနေတာကမန်ဒယ်လာပလန်လို့စီမံကိန်းကြီးအကုန်လုံးဝန်းချုပ်ထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတက်မှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ်
ကျွန်တော်အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ scenario ကိုဥတီဗီပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင်သူတို့ကဒါလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတနေ့ကြားလာရပြန်ပြီအဲ့ဒီဟာကဥပီတော့မှသူတို့ထင်သူတို့လုံးလို့ရတဲ့အခြေအနေလို့ဆိုနိုင်မယ်ထင်တယ် referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုပ်ရတာပူလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာဒါသိရင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တောင်တရားဝင်မှုကိုရဖို့အတွက်ပြန်ရှာပါပဲ။ရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်။
အဲ့ဒီလိုပုံစံရအောင်အ ਨੇ ဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လဲဆောင်ရွက်ကြမှာပဲ။ဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေ။အဲ့တော့အဲ့ဒီလိုနီလန်းဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်။သို့တော့ဒါကတိုက်ပြီးအတွက်အဖြစ်ဖြစ်မှာမဟုတ်ဘူး။ဒါကြောင့်ပြဿနာဖြေရှင်းရမရ
ဟုတ်ကဲ့နောက်ဆုံး
ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့ဤအဲ့ဒီအခါမှာလဲဘယ်အင်အားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလက်နက်ကအင်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တတ်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော်လို့
ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေ့ချင်တာ နောက်ဆုံးဘယ်လိုထပ်ပေါက်ရှာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်နိုင်တယ်နိုင်ငံရေးဆိုတာဒါပါလေ
ဥတော်စံတော်ရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
ဒီလို2020ဥရောပဖလားဘောလုံးပွဲစဉ်တွေကတော့အုပ်စုပွဲစဉ်တွေဒီနေ့မှပြီးဆုံးမှဖြစ်ပါတယ်။အင်္ဂါနေ့ကအထည်ပွဲစဉ်တွေမှာတော့အသင်း12သင်းဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်သွားကြပြီဖြစ်ပါတယ်။ဒန်လာနေ့ကအုပ်စု B နဲ့ C နောက်ဆုံးပွဲစဉ်တွေကစားကြတာမှာဘယ်လ်ဂျီယံကဖင်လန်ကို2-0မရှိနဲ့နိုင်ပြီးဒန်မတ်ကရုရှားကို4-2နဲ့နိုင်သွားပါတယ်။ဒါကြောင့်ဘယ်လ်ဂျီယံက3ပွဲစလုံးနိုင်ပြီး6မှတ်နဲ့အုပ်စုပထမရပြီးတော့ဒန်မတ်ဖင်လန်ရုရှားတို့3မှတ်စီတူနေတာမှာဒန်မတ်ကဂိုးကွာ6ချက်အသာနဲ့အုပ်စုဒုတိယရသွားပါတယ်အုပ်စုစီကပွဲစဉ်တွေမှာတော့နယ်သာလန်ကမြောက်ပိုင်းမက်ဆီဒိုနီးယားကို3-0မရှိနဲ့နိုင်ပြီးတော့ဩစတြေးလျကယူကရိန်းကို2-0မရှိနဲ့နိုင်ပါတယ်ဒါကြောင့်နယ်သာလန်က6မှတ်ဩစတြေးလျက6မှတ်နဲ့အုပ်စုပထမနဲ့ဒုတိယတွေရပြီးနောက်တစ်ဆင့်ကိုထပ်သွားပါတယ်အင်္ဂါနေ့ကတော့အင်္ဂလန်ကချိတ်ကို2-0မရှိနဲ့နိုင်ပြီးခရိုအေးရှားကစကော့တလန်ကို3-0နဲ့နိုင်သွားပါတယ်ဒါကြောင့်အင်္ဂလန်က9မှတ်နဲ့အုပ်စုဘိုဖြစ်ပြီးတော့ခရိုအေးရှားကဒုတိယချက်ကအုပ်စုတတိယရသွားပါတယ်အင်္ဂါနေ့ကအထည်ကစားပြီးသလောက်မှာတော့အီတလီ၊ဝေးလ်၊ဆွစ်ဇာလန်၊ဘယ်ဂျီယံ၊ဒန်မတ်၊နယ်သာလန်၊ဩစတြေးလျ၊အင်္ဂလန်၊ခရိုအေးရှား၊ချက်၊ဆွီဒင်နဲ့ပြင်သစ်တို့နောက်တစ်ဆင့်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာနောက်ထပ်ဆက်နေကမ္ဘာဖလားခြေစစ်ပွဲအတွက်မြန်မာဘောလုံးအသင်းနဲ့ဒူဂျပန်နိုင်ငံကိုလိုက်သွားတဲ့မြန်မာလယ်ယူစဉ်အသင်းရဲ့အရန်ကိုသမားပြည့်ရှန်အောင်ဟာဂျပန်နိုင်ငံမှာခိုလုံငွေလျှောက်သွားမယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကပြောလိုက်ပါတယ်ပြည့်ရှန်အောင်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဂျပန်နဲ့ပွဲမတိုင်ခင်မှာလက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့တာကြောင့်သူတွေနဲ့မြန်မာနိုင်ငံကိုပြန်ရင်အန္တရာယ်ရှိနိုင်တာကြောင့်ခိုလုံငွေယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်အစတော့အဲ့လိုမျိုးဒီရောက်ပြီးမှရောက်ပြီးမှဆုံးဖြတ်ကြပါတော့ဆိုတော့ဟိုလာတဲ့ကမရောက်ခင်ကတော့ကိုလာတယ်ဒီလိုမျိုးလုံဝင်လုပ်ပြီးတန်းပြန်သွားတယ်ပြန်ပြီးရင်တော့အဖမ်းခံရရင်လည်းဖမ်းခံရနိုင်တယ်တကယ်လို့ဖမ်းမခံရဘူးဆိုလည်းဟိုတနေရာမှာရှောင်းနေဘွားစိတ်ကူးထားအောင်ဒါပေမဲ့အခုကတင်းကတော်တော်ကြီးပြန်သွားတဲ့အကြောင်းပြန်ဖို့ကလုံဝဟိုဖြစ်နိုင်တော့ဘောဖြစ်နိုင်တော့ဆိုတော့သူတို့ဒီစစ်ကောင်စီကလည်းဟိုသူတို့လှုပ်ချင်တိုင်းလှုပ်နေရတယ်အဲဒါကြောင့်ကျွန်တော်မပြန်ဖို့ကဆုံးဖြတ်လိုက်တော့
ဂျပန်ဆိုရအနေနဲ့လည်းပြည်ရှင်အောင်အတွက်တင့်တော်တဲ့ဆုံးဖြတ်ချက်တွေချမှတ်သွားမယ်လို့ဂျပန်ဆိုရအတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကပြောထားပါဗျ။ကောက်တီသတင်းတွေပတ်မှာတော့ American Open ကောက်တီပြိုင်ပွဲကို American နိုင်ငံအနောက်ဘက်ချန်ကယ်လီဖိုးနီးယားပြည်နယ်က Torrey Pines မှာကျော်လာ19ရက်နေ့ကနေ20ရက်နေ့ထိကစားခဲ့ကြပါတယ်ဒီနေ့မှလည်းနောက်ဆုံးနေ့ထိတော်တော်လေးကိုအချိန်အနည်းကစားကြပြီးတော့စပိန်နိုင်ငံသားဂျွန်ရမ်ကအနိုင်ရသွားခဲ့ပါတယ်တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြတော့မှဂျွန်ရမ်ဟာသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားတော့ပါအဲ့နေ့ကနောက်ဆုံးကျင်းတစ်ချက်မှာသူကဘာဒီဒီစက်တိုက်ရိုက်ပြီးတော့တောင်အာဖရိကကလူးဝစ်အူစတေဆန်ထက်တစ်ချက်အသာနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ဒါဟာဂျွန်ရမ်အတွက်တော့ပထမဆုံး American Open Championship ဖြစ်သလိုပထမဆုံး Major ဆုဖလားလည်းဖြစ်ပါတယ
် It's incredible that I'm sitting next to this trophy you know couple weeks ago I watched to my good friend
အခုလိုဒီဆုဖလားကြီးနဲ့ဒီဘေးမှာထိုင်နေရတာတကယ်ကောင်းပါလေပြီးခဲ့တဲ့သတင်းပတ်နိုင်ငံတော်ကကျွန်တော်မိတ်ဆွေ Phil Mickelson PGA ဖလားကိုအနိုင်ရတာကိုကျွန်တော်မြင်ခဲ့ရပြီးအဲ့ဒီကနေအရန်ကိုဆေးကားတက်မိပါတယ်ကျွန်တော်အနေနဲ့အရင်ကအနိုင်ရကနီးနီးဒီဖြစ်ခဲ့ပါလေပြီးခဲ့တဲ့လပိုင်းတွေအတွင်းကစားခဲ့တာတွေတစ်ချိန်ချင်းတော့အနိုင်ရတော့မယ်ဆိုတာသိပါလေကျွန်တော်အနေနဲ့လည်းဒီမှာတကယ်ကိုလက်ဆွမ်းပြပြီးတော့အနိုင်ရလိုက်တာပါကြီးမားတဲ့ဒါစီအနောက်ချက်တွေချင်းဆန်ရပြီးတဲ့နောက်မှာအကြီးမားဆုံးအောင်မြင်မှုတွေရလာနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ထားပါလေအဲဒါကြောင့်ကျွန်တော်အနေနဲ့လည်းအကောင်းဘက်ကတွေးပြီးတော့ကျွန်တော်အမျိုးသမီးကိုလည်းကောင်းတာတွေဖြစ်လာမှာပါလို့ပြောခဲ့ပါလေပေရက်ဟာတန်နဲ့နစ်ဖယ်ဒိုရိုလိုစိုးဝါတဲ့ဖြစ်ပျက်တွေနဲ့ရင်ဆိုင်ပြီးမှအောင်မြင်မှုတွေရလာခဲ့တာပါ
ဂျွန်ရမ်မှာပြီးခဲ့တဲ့ဂျွန်လ6ရက်နေ့ကအိုဟိုင်းယိုမှာကစားတဲ့ USPGA Memorial ဂေါက်တီးပြိုင်ပွဲမှာတတိယနေ့ပြီး6ချက်အသာနဲ့ဥဆောင်နေပြီးမှ COVID-19 ရောဂါကူးစက်ခံထားရတယ်ဆိုတာကိုတွေ့ရှိပြီးတော့ပွဲကနေနှုတ်ထွက်လိုက်ရတဲ့အတွက် ချန်ပီယံစုနဲ့လွှဲချော်ခဲ့ရပြီးဒေါ်လာ 1.6 သန်းလဲနှင်နာခဲ့ရပါတယ်ခင်ဗျာအထောင်းအစဲတိုကျိုအိုလံပစ်ပြိုင်ပွဲတွေကိုတော့အားသာခွင့်နေမှာပြိသက်တစ်တောင်းအထိကြီးကွင်ပေးသွားမှာဖြစ်တယ်လို့ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ COVID-19 ကာယရောဂါကာလအတွင်းဖြစ်တာကြောင့်ပြိသက်တွေမပါဘဲကျင်းပတာကအန္တရာယ်အကင်းဆုံးနဲ့အနည်းဆုံးဖြစ်လိမ့်မယ်လို့ကြွမ်းကျင်သူတွေကသတိပေးပြီးရပ်ပိုင်းတွင်မှာပဲအခုလိုမျိုးပြိသက်တစ်တောင်းအထိကြီးကွင်ပြုဖို့ဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ virus အခြေအနေပေါ်မူတည်ပြီးတော့ဒီထက်လည်းနည်းနိုင်ခြေရှိတယ်လို့လည်းဆိုနေပါတယ်။နိုင်ငံကပြိသက်တွေကိုတော့ပြိုင်ပွဲလာရောက်ကြီးရှိခွင့်မပေးဖို့ဆုံးဖြတ်ထားပြီးတော့ပြည်တွင်းကပြိသက်တွေကိုတော့အိမ်ကနေအားကစားခွင့်တွေကိုတိုက်ရိုက်သွားဖို့တိုက်တွန်းထားပါတယ်။လူလူစစ်တမ်းတွေမှာတော့ဂျပန်ပြည်သူအတော်များများက virus အန္တရာယ်ကြောင့်ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်နေကြတယ်လို့ဖော်ပြနေပါတယ်။ဂျပန်ဝန်ကြီးချုပ်ဆူဂါကတော့တကယ်လို့တိုကျိုမြို့အနေနဲ့ COVID-19 ရေးပေါ်အခြေအနေကြောက်ခဲ့မယ်ဆိုရင်ပြိသက်မပါဘဲကျင်းပရင်လည်းကျင်းပသွားနိုင်တယ်လို့ပြောပါတယ်။ဒါမဲ့လည်းဂျပန်ပြည်သူတွေကတော့ virus နဲ့ပတ်သက်ပြီးစိုးရိမ်နေကြပေမဲ့လည်းပြိုင်ပွဲကိုကျင်းပမယ်ဆိုရင်တော့ပြိသက်တွေကိုခွင့်ပြုတင်တယ်လို့ပြောကြားနေကြပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားသတင်းလောက်ကိုနားဆင်ကြရပြီးတဲ့နောက်ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ရကြီးအဆင့်အုပ်ချုပ်ရေးဘက်တာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအကြာခဏကြုံလာနေရတာမှာဒီကနေ့မနေ့ပိုင်းကတော့မြောက်ဝတီမြို့မှာရက်ွက်အုပ်ချုပ်ရေးတာဝန်ရှိသူတူတနတ်နဲ့တိုက်ခတ်ခံရပြီးတေဆုံးသွားပါတယ်။ရန်ကုန်မြို့မှာလည်းလှိုင်မြို့နယ်73ရက်ွက်မှာရက်ွက်တွင်စစ်ကောင်စီတရင်ပြေးအဖြစ်ဆွဆွဲခံရသူအမျိုးသားတူပြစ်ခတ်ခံရပြီးတေဆုံးခဲ့ပါတယ်။အခုပြစ်ခတ်မှုတွေကဘယ်သူလက်ချက်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီချိန်ထဲမှာပဲစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းဖမ်းဆီးတာတွေရှိနေတဲ့ကြားကပဲဆီယနာဒေမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းရန်ကုန်အပါဝင်ဒေသတချို့မှာကြိုကြားဆိုသလိုရှိနေသေးပါရန်ကုန်တောင်ကလာပါမြို့နယ်မှာဒီကနေ့လူငယ်တွေဦးဆောင်ပြီးလျှက်ရက်ပြက်ပျောက်ကြားတဲ့ပိတ်ဆင်နွှဲခဲ့ကြသလိုမနေ့ကပြစ်ခတ်မှုတွေဖြစ်ခဲ့တဲ့မန္တလေးမှာလည်းဒီကနေ့ဆန္ဒပြပွဲတချို့ရှိခဲ့ပါတယ်ဖားကန့်မုံရွာမြင်းချံပေါင်မိုးညင်းရင်းမပင်စလင်းကြီးဒဇယ်မြို့တွေမှာလည်းဒီကနေ့ပြည်သူတချို့လမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်ရုရှားနိုင်ငံမှာရောက်နေတဲ့မြန်မာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားကောက်ဝေးဝင်ကြီးစာဂေးရွှာဂူနဲ့အင်္ဂါနေ့ကမော်စကိုမြို့တော်မှာတွေ့ဆုံပါတယ်ရုရှားအနေနဲ့မြန်မာနိုင်ငံနဲ့စီးရဲဆက်ဆံမှုပူပြီးခိုင်မာအကောင်အောင်လုပ်သွားဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတော့ကိုရုရှားကာဝေးဝန်ကြီးကမြန်မာစစ်ကောင်းဆောင်ကိုပြောဆိုခဲ့တဲ့အကြောင်းရုရှား RIA သတင်းမှာဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမနေ့ကစတင်ကျင်းပတဲ့နိုင်ငံတကာလူညိုရေးဆိုင်ရာညီလာခံကိုတက်ဖို့တနင်္ဂနွေနေ့ကတည်းကမော်စကိုမြို့မှာရောက်နေတာပါ။ပြည်ထောင်နိုင်ငံသားဝန်ကြီးဒိုမီနီရော့ဘ်ဟာကမ္ဘောဒီးယားနိုင်ငံမှာရောက်နေပြီးကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရော့ခ်ဆိုခွန်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။ဝင်ကြီးရော့ဘ်ဟာကမ္ဘောဒီးယားတဘောပဝန်ကြီးရေးရဝန်ကြီးဆေးဆမ်အယ်နဲ့လည်းတွေ့ဆုံခဲ့ပြီးလူခွင့်အရေး၊ကုန်သွယ်ရေး၊ကိုဗစ်ရောဂါအရေးနဲ့မြန်မာအရေးတို့အပါအဝင်နှစ်နိုင်ငံဦးစားပေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့ဝင်ကြီးဌာနပြောခွင့်ရ Net Pietra ကပြောပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူး။ဝင်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံမှုစီစဉ်ထားခဲ့ပေမဲ့ကိုဗစ်ကူးထားတဲ့တာဝန်ရှိသူတူနဲ့ဝင်ကြီးချုပ်ဟွန်ဆန်အနီးကပ်ရှိခဲ့မှုတာကြောင့်တိကျခွဲနေရတဲ့အတွက်အစီအစဉ်ကိုဖျက်လိုက်ရပါတယ်။ဝင်ကြီးရော့ဘ်ဟာကမ္ဘောဒီးယားမတိုင်ခင်ဗီယက်နမ်ကိုသွားခဲ့ပြီးကမ္ဘောဒီးယားကနေစင်ကာပူနိုင်ငံကိုခီးဆက်မှာပါအခုခီးဆင်ရဝန်ကြီးရော့ဘ်နိုင်ငံသားဝန်ကြီးဖြစ်လာပြီးကြတဲ့ကဆိုရင်ရှီတောင်ရှာဒေတာ၅ကြိမ်မြောက်ခီးဆင်ဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းဗိုလ်တူးနေ့ကတရက်ထက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ680ရှိတယ်လို့ဂျမားရေးနဲ့အကစားဝန်ကြီးဌာနကဒီနေ့ည7နာရီတည်းမှာထုတ်ပြန်ပါတယ်တက်ခွဲစစ်ဆေးမှုပေါင်း9000ကျော်လုပ်ခဲ့ပြီးသေဆုံးသူက2ဦးရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကူးစက်သူအရေအတွက်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရက်အတွင်းပိုးကူးစက်သူအရေအတွက်အများဆုံးဖြစ်ပါတယ်ဗိုလ်ညအတွက်သတင်းချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညအတန်းလွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမဆုမွန်ပါအတမိုင်းအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တာတာပရင်းနေ့မနေ့ဖက်အစီအစဉ်ကိုမနေ့6တိုင်းကနေ9တိုင်းအထိဒိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 943ညလိုင်းနိုမီတာ48 kHz 6153ညနဲ့ဒိုင်းလမ်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နေပါတယ် VOA ကိုနားဆင်တဲ့အတွက်ဒူးပဲကျေးဇူးတင်ပါတယ်view ရတော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
Thank you. This program